Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2016ခုနှစ် March 12ရက်စနေနေ့နေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါငနာချမရွှေပြောင်းဒုက္ခသည်တွေအရေးနဲ့ပတ်သက်တဲ့ EU ရဲ့အမှားအတွေ့ပိတ်ဆက်နေရတယ်လို့
မင်္ဂလာပါရှင်ကျမနန္ဒာချမ်းပါရွှေပြောင်းဒုက္ခသည်တွေအရေးနဲ့ပတ်သက်တဲ့ EU ရဲ့အမှားအတွေ့ပိတ်ဆက်နေရတယ်လို့မက်ဆီဒိုနီးယားသမ္မတကပြောဆိုလိုက်ပါတယ်လီဗျားနိုင်ငံမှာတော့ IS စစ်သွေးကြွအဖွဲ့ကအင်အားကောင်းလာနေပြီးတပ်ဖွဲ့ဝင်အင်အားကလည်း 6,500 လောက်ရှိနေပြီဖြစ်ပါတယ်ဒီသတင်းတွေအပအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကြီးညာပေးပါပါရှင
်ကောင်းပါပြီမနေ့ကချက်ရေးမြန်မာနိုင်ငံမှာတော့တပ်မတော်ဘက်ကဒုသမရလောင်းအဖြစ်အစိုးတင်သွင်းတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဒုတိယဗိုလ်ချုပ်ကြီးမြင့်စွေအငိမ့်စားဟာလက်ရှိအမေရိကန်ဒဏ်ခတ်အရေးယူတဲ့စီးရဲမှရှိနေစေဖြစ်ပါတယ်ဒီပေါ်မှာအမေရိကန်အစိုးရဘက်ကဘယ်လိုတုံ့ပြန်လိုက်ပါသလဲOkay. အခုကျမတို့
We refer you to Treasury's Office of Foreign Assets Control for additional information as to why Min Swe is on the SDN list. The nomination of
ဒါကတော့ American နိုင်ငံသားရေးဌာနကပြောခွင့်ရအမျိုးသမီးကနေ VOE ကိုပြောသွားတာပါရှင်။စောစောကတည်ရင်ဒီကျမတို့အစီအစဉ်အစပိုင်းမှာစပိုင်းဆိုင်ရာခြုံရင်းမှုတွေရှိနေတဲ့အတွက်အထူးပဲသောရရှင်တွေကိုတောင်းပန်ပါတယ်။ဒီစောစောကပြောသွားတဲ့ဒီ American အစိုးရဘက်ကတုံ့ပြန်မှုအပြည့်စုံကိုတော့တည်ရင်စီစဉ်အပြီးမှာအပြည့်စုံနားဆင်ရမှာပါရှင်။အခုတော့နောက်ဆုံးရနိုင်ငံတကာတည်ရင်တွေကိုမန္နနာချမ်းနဲ့ဒေါခင်မျိုးသက်တို့ကပြောပြပါအောင်ရှင်။
လက်တလုံးရင်ဆိုင်နေရတဲ့ဒုက္ခသည်ပြည်ထနာကို EU ဥရောပတမကရဲ့ကင်တွယ်ဆောင်ရွက်ပုံတွေကြောင့်မက်ဆီဒိုနီးယားနိုင်ငံကပိတ်ဆက်နေရပြီးဒုက္ခသည်တွေအလုံးရင်းနဲ့ဝင်ရောက်လာတဲ့အတွက်အခုဆိုရင်ဒေါ်လာ28သန်းအထိကုန်ကျခဲ့ရတယ်လို့လည်းမက်ဆီဒိုနီးယားသမ္မတကပြောဆိုခဲ့ပါတယ်တောက်ကြနေထုတ်ဂျာမန်သတင်းစာတစ်စောင်ဖြစ်တဲ့ Bild နဲ့မင်းမြန်ကန်တခုမှမက်ဆီဒိုနီးယားသမ္မတ George Ivanov ကတိုင်းပြည်မှာအမျိုးသားရေးပြဿနာတရဲ့အဖြစ်ကြီးညာခဲ့ပြီးတဲ့နောက်ပိုင်းကြုံတွေ့နေရတဲ့ဒီအခြေအနေပေါ်မက်ဆီဒိုနီးယားကစိတ်ပြတ်နေပြီလို့လည်းပြောဆိုခဲ့ပါဗျ။အခုလိုမက်ဆီဒိုနီးယားကကုန်ကျနေရတာကို EU ကတပြားတစ်ချက်မှမပေးခဲ့ဘူးလို့လည်းပြစ်တင်ခဲ့ပြီးတိုင်းပြည်မှာအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြတဲ့ဆီးရီးယား၊အာဖဂန်နဲ့အီရတ်နိုင်ငံသားတန်းပေါင်းများစွာကိုစ조사ပန်းစားအကူအညီပေးနေရတယ်လို့တိုင်းပြည်မှာစီးပွားရေးအရာစိတ်မချရတဲ့အခြေအနေမျိုးကြုံနေရတဲ့အချိန်မှာ EU ကမက်ဆီဒိုနီးယားရဲ့လုံခြုံရေးအရာစိုးရိမ်မှုတွေကိုလည်းမမြင်ဘူးလို့ပြောဆိုခဲ့ပါတယ်။ဒါ့အပြင်တိုင်းပြည်ထဲဝင်လာသူတွေစကနေနိုင်ငံကူးလက်မှတ် passport 2ဒါမှမဟုတ်ခိုးထားတဲ့ passport တွေ6000လောက်ကိုလည်းတင်ဆက်ရမိထားတဲ့အကြောင်းပြောဆိုခဲ့ပြီးကိုယ်ရဲ့အချက်လက်တွေကိုစစ်ဆေးစုဆောင်းတဲ့ဤပညာဒါမှမဟုတ်စစ်သွေးကြွတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုလည်းဂျာမနီကမျှဝေဖို့ညှင်းဆန်ခဲ့တယ်လို့သူကဝေဖန်ခဲ့ပါတယ်။ဒါ့အပြင်ဂျာမနီနိုင်ငံအနေနဲ့လူသားချင်းစာနာတဲ့အကူအညီတွေကိုအပြည့်အဝပေးအပ်နေပေမဲ့လုံခြုံရေးနဲ့ပတ်သက်တဲ့ဆောင်ရွက်မှုတွေမှာတော့အောင်မြင်မှုမရှိဘူးလို့လည်းသူကပြောဆိုသွားခဲ့ပါတယ်။တစ်ချိန်တည်းမှာပဲလူခွင့်ရေးလှုပ်ရှားမှုအဖွဲ့တွေနဲ့ရာဇဝတ်မှုကင်းဆိုင်ရာကျွမ်းကျင်သူတွေကလည်းဥရောပကိုဝင်ရောက်ရမှာအဓိကကျတဲ့ဘော်လ်ကန်လမ်းကြောင်းကနေဆက်တွေကိုဇက်တိုက်ဆိုသလိုပိတ်နေတဲ့အတွက်ဂရိနိုင်ငံကနေအယ်ဘေးနီးယားနိုင်ငံစီဥတီသွားနေတဲ့အမျိုးသမီးနဲ့ကလေးငယ်တော်တော်များများပါဝင်တဲ့ဆီးရီးယားနဲ့အီရတ်ကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့လဲစိုးရိမ်မှုတွေကြီးထွားလာနေတဲ့သဘောထားတွေကိုပြောဆိုခဲ့ကြပါတယ်
ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ကိုယ်ရေးအရာရှိဟောင်းဖြစ်သူမီခေးလ်လက်ဆင်ရဲ့ဒဏ်ရာရင်းနဲ့ရုပ်လောင်းကိုဝါရှင်တန်ဒီစီကဟိုတယ်ကန်တစ်ခုထဲမှာပြီးခဲ့တဲ့၄လလောက်ကတွေ့ခဲ့ရတာဖြစ်ပြီးဒီထူးဆန်းတဲ့တေဆုံးမှုနဲ့ပတ်သက်ပြီးအချက်လက်တွေရဖို့အကြိမ်ကြိမ်ကြိုးစားနေတဲ့အတွက်စိတ်ပြတ်နေပြီလို့ရုရှားအရာရှိတွေကတောက်ကြနေမှာကန့်ကွက်ပြောကြားလိုက်ပါတယ်။ရုရှားသတင်းမီဒီယာလုပ်ငန်းရှင်ကြီးဟာခက်တဲ့တဲ့ဖြစ်စည်းတစ်ခုကြောင့်ရတဲ့ဒဏ်ရာနဲ့တေဆုံးလာတာဖြစ်ကြောင်းအမေရိကန်လွှတ်တော်တာဝန်ရှိသူတွေကအကြေညာချက်အတိုလေးထုတ်ပြန်ပြီးရှင်းလင်းချက်ပေးခဲ့ပြီးနိုင်တော်ကြမှာအခုလိုရုရှားအကြီးအကဲအရာရှိတွေကပြောကြားခဲ့တာပါ။ရုရှားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရအကြီးအကဲကတော့အစ်မမြင့်တန်တမန်ရေးဆိုင်ရာပန်ကြားချက်တစ်ခုအမေရိကန်အစိုးရကိုပေးပို့ဖို့လုပ်နေတယ်လို့ပြောပါတယ်။မစ္စတာလက်ဆန်ဟာဥကောင်းကဒဏ်ရာနဲ့တေဆုံးခဲ့တာဖြစ်ပေမဲ့လေဘင်းရင်ပတ်နဲ့ခြေထောက်တွေလက်တွေမှာလည်းဒဏ်ရာတွေရခဲ့တယ်လို့ Washington DC ကရဲနဲ့ မှုကင်းစစ်ဆေးသူတွေကကြက်တပရင်းတွေမှာပူးတွဲကြီးညာချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာအခုလိုပြောကြားချက်တွေထွက်ပေါ်လာတာပါဒါပေမဲ့ခေါင်းဝဒဏ်ရာဘယ်လိုရလာလဲဆိုတော့ကိုကြီးညာချက်မှာဖော်ပြမထားသလိုအသက်59နှစ်အရွယ်မစ္စတာလစ်ဆင်ရဲ့တည်ဆုံးမှုဟာမတော်တဆလားအသက်ခံရတာလားဆိုတာကိုရှင်းပြမထားပါဘူးဝါရှင်တန် DC မှာရှိတဲ့ရုရှားတန်ရုံးကတန်တမန်လမ်းကြောင်းကနေထပ်တလဲလဲမေးမြန်းခဲ့ပေမဲ့မစ္စတာလစ်ဆင်ရဲ့တည်ဆုံးမှုနဲ့ပတ်သက်ပြီးလက်တွေ့ကျတဲ့အချက်လက်တွေမရခဲ့ပဲအခုမှဆေးစစ်ချက်မှတ်တမ်းကိုသတင်းမီဒီယာတွေကနေပဲသိကြရတယ်လို့မော်စကိုကရုရှားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်အမျိုးသမီးမာရီယာဇာခါရိုဗာကပြောပါတယ်ဒါအပြင်မစ်ဇာခါရိုဗာကအမေရိကန်တွေနည်းနဲ့နိုင်ငံတကာတရားရေးအကူအညီယူဖို့အတွက်ရုရှားအာဏာပိုင်တွေကပန်ကြားလွှာပေးဖို့မှာဖြစ်တယ်လို့လည်းသူ့ရဲ့ Facebook စာမျက်နှာမှာရေးပါတယ်အမေရိကန်အစိုးရကတော့စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေကြောင်းနဲ့မစ္စတာလက်ဆင်ရဲ့တည်ဆုံးမှုဟာရာဇဝတ်မှုမြောက်မမြောက်သတင်းတောက်တွေရဲ့မေးမြန်းချက်ကိုလည်းဖြေကြားဖို့ညှင်းဆိုပါတယ
်။ IS အစိုးရစစ်သေးကြွအဖွဲ့ဟာလီဗျားနိုင်ငံမှာပုံမှုအားကောင်းလာနေတယ်ဆိုတာကိုအချက်အလက်တော်တော်များများကပြသနေပါတယ်။အမေရိကန်ထောက်လှမ်ရေးအေဂျင်စီတွေကတော့လီဗျားမှာ IS တိုက်ခိုက်ရေးသမားအရေးအတွက်ဟာနှစ်ဆတိုးလာပြီး 6,500 လောက်အထိရှိလာတယ်လို့ကန်ယူရန်မျိုးဖြစ်တဲ့ဆော်တီမှာအမကန်ခြေကုပ်ယူထားတယ်လို့ပြောပါတယ်။ဒီပြနိုင်ငံရေးသမားတွေညှဉ်းညွတ်တဲ့အစိုးရတရားမဖွဲ့နိုင်သေးတဲ့အတွက်ဒေသခံပြည်သူစစ်တွေကိုအားကောင်းအောင်လုပ်ပြီးစစ်သွေးကြွတွေကိုဟန်တားဖို့ကအကောင်းဆုံးမျှော်လင့်ချက်ဖြစ်လိမ့်မယ်လို့လည်းဆန်းစစ်လေ့လာသူတွေကပြောပါတယ်။အရှေ့လေပိုင်းဒေသရေးရာသုတေသီဂျေဆန်ဘတ်ကတော့လီဗျားပြည်သူစစ်တွေကိုညှို့မောင်းအဖွဲ့ဖွဲ့စည်းနိုင်အောင်အမေရိကန်ကကူညီနိုင်တယ်လို့ပြောပါတယ်။လီဗျားနိုင်ငံမှာ IS အစွန်းရောက်တွေကိုဆန့်ကျင်ကြတဲ့ပြည်သူစစ်အဖွဲ့တွေအများအပြားရှိနေကြပြီးညှို့မောင်းအဖွဲ့ဖွဲ့စည်းနိုင်မယ်ဆိုရင်အဓိကတိုက်ခိုက်ရေးအင်အားစုတည်းရဖြစ်လာနိုင်တာကြောင့်စစ်သွေးကြွတွေကိုတွန်းလှန်ပြီးတိုင်းပြည်ကိုပြန်လည်ထူထောင်နိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်။လီဗျားပြည်သူစစ်တပ်ဖွဲ့တွေအနေနဲ့နယ်မြေတွေကိုတိမ့်ပိုက်ရှင်းလင်းပြီး IS စစ်သွေးကြွတွေကိုထိန်းချုပ်ထားတဲ့နယ်မြေတွေကနေမောင်းထုတ်နိုင်တဲ့မြေပြင်တပ်ဖွဲ့တွေဖြစ်လာနိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်။
American သမရလောင်းရွေးကောက်ပွဲမှာ Republican Party ရဲ့ကိုယ်စားလှယ်လောင်းတယောက်ဖြစ်တဲ့ပါဝင်ရှင်ပြိုင်ခဲ့တဲ့ Ben Carson ကပါတီရင်းရှင်ပြိုင်မှုတွေမှာထိတ်ဆုံးကနေပြင်းနေတဲ့ Donald Trump ကိုထောက်ခံကြောင်းတောက်ကြဒီမှာကြေညာလိုက်ပါတယ်။ Florida ပြည်နယ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ Mr. Carson ကသူဟာ Mr. Trump နဲ့စကားပြောကြည့်တဲ့အခါမှာ Mr. Trump မှာမဟာမိတ်ဖွဲ့မှုမှာရောအတွေးခေါ်မှသာမကစိတ်ပိုင်းဆိုင်ရာမှာပါသူ့မှာရှိမယ်လို့ထင်မှတ်ထားတာတွေအများကြီးရှိနေတာတွေ့ရတယ်လို့ပြောပါတယ်။ Mr. Trump က Mr. Carson ကိုပရိသတ်နဲ့မိတ်ဆက်ပေးတဲ့အခါမှာလဲသူဟာထူးခြားတဲ့လူတစ်ယောက်ဖြစ်တယ်လို့မိတ်ဆွေတစ်ယောက်ဖြစ်ကြောင်းပြောခဲ့တာပါ။အရင်မဲဆွယ်ပွဲတွေမှာတယောက်ကိုတယောက်ဝေဖန်ပုတ်ခတ်မှုတွေအတွက်တင်ပေါင်းချေလိုက်ကြပြီလို့သူတို့နှစ်ဦးစလုံးကပြောသလိုမစ္စတာကာဆင်ကတော့ဒါရီဟာနိုင်ငံရေးသဘောတဘာဝအတွင်းမှာဒါရီကိုမြှုပ်နှံလိုက်ကြပါပြီလို့ပြောပါတယ်။မစ္စတာထရမ့်ကအခုသူ့ရဲ့အရင်ပြိုင်မဲ့နှစ်ဦးရဲ့ထောက်ခံမှုတွေကိုရနိုင်ပြီဖြစ်ပါတယ်။နယူးဂျာဆီပြည်နယ်အုပ်ချုပ်ရေးမှူးခရစ်ခရစ်တီကလည်းပြီးခဲ့တဲ့လရုံးကပဲသူ့ကိုထောက်ခံခဲ့တာပါ။မစ္စတာကာဆင်ကအချို့မဲပေးပွဲတွေမှာမဲသိမ့်မရတဲ့အတွက်စိတ်ပြက်ပြီးသူ့ရဲ့မဲဆွဲပွဲကိုမတ်လဆန်းပါပဲရက်ဆိုင်ပစ်ခဲ့တာဖြစ်ပါတယ်။လာမယ့်အင်ကာနေမှာကျင်းပမယ့်ဖလော်ရီဒါကအချို့မဲပေးပွဲမတိုင်ခင်မှာမစ္စတာကာဆင်ကအခုလိုထရမ့်ကိုထောက်ခံလိုက်တာဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်ဟာ2016သမ္မတလောင်းရွေးကောက်ပွဲအတွက်အရေးပါတဲ့ပြည်နယ်တစ်ခုဖြစ်ပါတယ
်။ VOA American တန်မနေ့ဖက်မြန်မာဘာသာစီစဉ်နေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေစနေနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြီးညာနေတာဖြစ်ပါတယ်သမရနေရာအတွက်ရှင်ပြန်ရမှာပထမအဆင့်အနေနဲ့တောက်ကြနေကပြည်သူ့လွတ်တော်မှာဒုသမရအမည်စရင်တင်သွင်းထားသူတွေကိုမဲခွဲဆုံးဖြတ်ရမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတင်သွင်းထားတဲ့ဦးထင်ကျော်ကပြည်ခိုင်ပြိုးပါတီကတင်သွင်းထားတဲ့လက်ရှိဒုသမရစိုက်မောက်ခန်းကိုအပြတ်အသတ်အနိုင်ရရှိခဲ့ပါတယ်ပထမအဆင့်မဲခွဲဆုံးဖြတ်မှုမှာဦးထင်ကျော်ကထောက်ခံမဲ294မဲစိုက်မောက်ခန်းက29မဲရရှိခဲ့ကြတာဖြစ်ပါတယ်ဆယ်စုနှစ်ပေါင်းများစွာစစ်တပ်ကလှမ်းမိုးထွားခဲ့ပြီးတဲ့နောက်မတ်လ30ရက်နေ့မှာအစိုးရအာဏာကိုလွှဲပြောင်းရယူဖို့ NLD ပါတီကပြင်ဆင်နေတဲ့အချိန်ဒါဟာဒီမိုကရေစီနည်းအရနောက်ဆုံးလှုပ်ဆောင်ချက်လည်းဖြစ်ပါတယ်။တောက်ကြနေကလွှတ်တော်တွင်မဲခွဲဆုံးဖြတ်ရမှာတော့ပါတီကိုယ်စားလှယ်တွေအားလုံးကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကဦးဆောင်ခဲ့ပါတယ်။နိုင်ငံအကြီးအကဲနဲ့ဒုသမရာ2ယောက်ကိုလွှတ်တော်2ရက်ပေါင်းရွေးချယ်ကြမယ်။နောက်သတင်းပတ်ကြရင်တော့ဦးထင်ကျော်ကသမရာဖြစ်လာဖို့တေချာသလောက်ရှိနေပါပြီ။ဦးထင်ကျော်ကဒေါအောင်ဆန်းစုကြည်ကယုံကြည်အားကိုးရတဲ့လူယုံတူဦးဖြစ်ပြီးသူကိုယ်စားတိုင်းပြည်ကိုကောင်းကောင်းစီမံခန့်ခွဲအုပ်ချုပ်နိုင်မယ်သူလို့ယုံကြည်ခံရသူဖြစ်ပါတယ်
မကြသေးခင်ကပဲထင်းတက်ဒုံးကျည်ဖြစ်လို့စမ်းသပ်မှုကိုစောင့်ကြည့်ခဲ့ပြီးတဲ့နောက်မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကသူ့နိုင်ငံရဲ့နျူကလ িয়ার တိုက်ခိုက်နှိုင်းစွမ်းကိုတိုးတက်အောင်လုပ်ရမယ်လို့အမိန့်ပေးလိုက်ကြောင်းနိုင်ငံပိုင်သတင်းမှာဖော်ပြထားပါတယ်။နျူကလ িয়ার ထိပ်ဖူးတက်ဒုံးကျည်တဲ့ဖြက်စီးနှိုင်းစွမ်းကိုခံမနိုင်မှုအတွက်နျူကလ িয়ার ဖောက်ခွဲစမ်းသပ်မှုတွေကုတဲ့ပိုးပြီးလှုပ်ဆောင်ဖို့နဲ့နျူကလ িয়ার တိုက်ခိုက်မှုစွန့်ရင်မြင့်တင်နိုင်မှုတခြားစမ်းသပ်မှုတွေလှုပ်ဆောင်ခြင်းကြောင်းကင်ဂျွန်အွန်းရဲ့ပြောကြားချက်ကိုကိုကာဗီမြောက်ကိုရီးယားအစိုးရပိုင် KCN သတင်းကဖော်ပြပါတယ်။ကင်ကသူ့ရန်သူတွေရဲ့မြောက်ကိုရီးယားပေါ်မှာအထင်သေးမှုနဲ့ဗျံပရာလုပ်မှုတွေအတွက်နောင်တရအောင်မြောက်ကိုရီးယားကလုပ်မှာဖြစ်ကြောင်းကြေညာခဲ့တယ်လို့ပြောဖော်ပြပါတယ်။ကျန်သပရင်းနေ့ကမြောက်ကိုရီးယားကတာဝန်ပြည့်ပက်ထင်းတဲ့ဒုံးကျည်နှစ်ခုကိုပြစ်လွတ်ခဲ့ပြီးဒီဒုံးကျည်တွေကနိုင်ငံအရှိတ်ဘက်ကမ်းလွန်ဒေသကီလိုမီတာ900กว่าမြေပြင်နဲ့ကျခဲ့တာပါ။အခုလိုဒုံးကျည်ဆန်းတက်မှုကတောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့စီးရေးလေ့ကျင့်မှုတွေကိုတုံ့ပြန်တာဖြစ်နိုင်ပါတယ်။မြောက်ကိုရီးယားကတော့ဒီလေ့ကျင့်မှုကသူတို့နိုင်ငံကိုကျူးကျော်ဖို့ပြင်ဆင်တာလို့သတ်မှတ်ပါတယ်။
တရုတ်နိုင်ငံကဒေသနာအစိုးရအေဂျင်စီတော်တော်များများဟာပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာလုံထုံးလုံနည်းတွေကိုလုံတဲ့တဲ့လောက်အကောင့်ထက်ပေါ်ဆောင်ရွက်မှုမရှိတဲ့အကြောင်းနဲ့တချို့နေရာတွေမှာပတ်ဝန်းကျင်ကိုညဉ့်ညမ်းစေတဲ့လုပ်ငန်းတွေကိုအကြီးအကျယ်အကာအကွယ်ပေးထားတာတောင်ရှိနေတဲ့အကြောင်းတရုတ်နိုင်ငံတဘာဝပတ်ဝန်းကျင်ရေးရာဝန်ကြီးကရှာရှာပါပါဝန်ခံပြောဆိုလိုက်ပါတယ်။ဘေကျင်းမြို့တော်ကအစ်စ်မြင့်နိုင်ငံရေးဆွေးနွေးမှုတွေပြုလုပ်နေရမှာတောက်ကြနေကတီးခြားကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်ဝန်ကြီးချန်ချင်အင်းပြောကြားလိုက်တဲ့မှတ်ချက်ဟာပတ်ဝန်းကျင်ညဉ့်ညမ်းအောင်လုပ်နေသူတွေကိုနှိမ်နှင်းမှုတွေအရှိန်မြင့်လာအရှိန်မြင့်လှုပ်ဆောင်လာနေတဲ့တရုတ်နိုင်ငံမှာတာဝန်ပြတ်ကွက်တဲ့အရာရှိတွေကိုအရေးယူဖို့တတိပေးခဲ့ဖြစ်ပါတယ်
ဒါကတော့စနေနေ့နဲ့ခင်း VOA မြန်မာပိုင်းရဲ့သတင်းအစီအစဉ်ကိုမန္တန္တာချန်နဲ့ဒေါက်ခင်မြို့သက်တို့ကတင်ပြခဲ့တာပါရှင်။အခုတော့သတင်းလွှာတွေကိုဆက်လက်ထုတ်လွှင့်မှာပါ။တက်မတော်ဘက်ကဒုသမရလောင်းအဖြစ်မနေ့ကအစိုးပြုတင်သွင်းတဲ့ဒုတိယဗိုလ်ချုပ်ကြီးမြင့်ဆွေအငိမ့်စားဟာလက်ရှိအမေရိကန်တန်ခတ်အရေးယူထားတဲ့စီးရင်ထဲမှာရှိနေဆဲဖြစ်ပါတယ်။အခုလိုအရေးယူထားတဲ့စီးရင်ကနေပယ်ဖျက်ဖို့ဆိုရင်သူ့ကိုဘာကြောင့်တွတ်သွင်းခဲ့တယ်လဲဆိုတဲ့လောက်ရက်ဆက်ပြီးတော့မလုတော့ဘူးဆိုတာအခိုင်အမာတတ်သိပြဖို့လိုတယ်လို့အမေရိကန်နိုင်ငံသားရေးဌာနမှမနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်ပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကပြောကြားခဲ့ပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်အမေရိကန်ဗန်နာရေးဝန်ကြီးဌာနလက်အောက်ခံ OFAC ခေါ်နိုင်ငံသားပိုင်ဆိုင်မှုပစ္စည်းထိန်းချုပ်ရေးဌာနရဲ့ SDN ခေါ်ပြစ်မှတ်ထားတန်ခတ်ပိတ်ဆို့အရေးယူဖို့အထူးသတ်မှတ်ထားတဲ့နိုင်ငံတွေနဲ့လူပုဂ္ဂိုလ်တွေရဲ့စီးရင်အရ2009ခုနှစ်စက်တင်ဘာလ29ရက်နေ့ရက်စွဲနဲ့ဖော်ပြထားတဲ့အထဲမှာတော့ဒုတိယဗိုလ်ချုပ်ကြီးမြင့်ဆွေကိုအဲ့ဒီအချိန်ကစာရခခေါ်တက်လုံကြုံရေးအကြီးအကဲယာရုနဲ့ဖော်ပြထားပြီးရန်ကုန်မြို့မှာဖြစ်ခဲ့တဲ့လူမှုဆန္ဒပြပွဲတွေမှာအကြမ်းဖက်ဖိနှိပ်မှုတွေတဲ့တာဝန်ရှိသူတအုပ်အဖြစ်ရေးသားထားပါတယ်အခုလိုအမေရိကန်ရဲ့ဒဏ်ခတ်အရေးယူမှုစီးရင်မှာ6နှစ်ဇက်တိုက်ပါနေတဲ့သူကိုတက်မတော်ကဒုသမရလောင်းအစိုးတင်သွင်းခဲ့တာကြောင့်ဒုဗိုလ်ချုပ်ကြီးဟောင်းမြင့်ဆွေကိုအမေရိကန်အစိုးရကပိတ်ဆို့မှုစီးရင်ကနေပယ်ဖျက်ပေးဖို့ရှိပါသလားလို့အမေရိကန်နိုင်ငံသားရေးဌာနကို VOA ကဆက်သွယ်မေးမြန်းရမှာပြောခွင့်ရအမျိုးသမီးကအခုလိုပြောပါတယ
် Okay, we refer you to Treasury's Office of Foreign Assets Control for additional information as to why
မြင့်ဆွေနေနဲ့ဒီမှာထားတန်ခါပိတ်ဆို့မှု SDN စီးရင်မှာဘာကြောင့်ပန်ဒီတဲ့ဆွေတဲ့အချက်နဲ့ပတ်သက်လို့အမေရိကန်ဘန်ဒါရေးဝန်ကြီးဌာနရဲ့နိုင်ငံခြားငွေပိုင်ဆိုင်မှုများဆိုင်ရာထိန်းချုပ်ရေးဌာနကိုမေးမြန်းကြည့်ပါလို့ကျွန်မတို့ညွှန်လိုပါတယ်။ဒုတိယသမ္မတလောင်းအမည်တင်သွင်းခြင်းဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာနောက်ထပ်အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်ပါတယ်။ဒီလိုအသွင်ကူးပြောင်းရေးကာလကိုထောက်ခံအားပေးသွားဖို့လေအမေရိကန်ပြည်ထောင်စုကတန်တိတ်ထံခိုင်မာပါတယ်။
ဒါပြင်နိုင်ငံတော်သမ္မတနဲ့ဒုသမ္မတတွေကိုမြန်မာပြည်သူတွေကသာဓာတ်ရိုက်ရွေးချယ်ခွင့်ရှိတယ်လို့အမေရိကန်ဘက်ကမြင်ကြောင်းသူကအခုလိုပြောပါတယ
် We have been consistent in noting the structural and systemic flaws in Burma's constitution including the reservation of 25% of parliamentary seats for the military which in part allows for the Burmese military to ensure one of its nominees will either be president or vice president
မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံခြေကဥပဒေမှာအားနည်းချက်တွေရှိတယ်ဆိုတာကိုအစင်စိုက်အမေရိကန်ပြည်ထောင်စုကထောက်ပြခဲ့တာလည်းဖြစ်ပါတယ်အထူးသဖြင့်လွှတ်တော်ရဲ့အမတ်နေရာ25ရာခိုင်နှုန်းကိုစစ်တပ်တွေတတ်မှတ်ပေးထားတဲ့အချက်ပါဒီအခြေအနေပေါ်မူတည်ပြီးစစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းကနေသမ္မတဒါမှမဟုတ်ဒုတိယသမ္မတလောင်းတွေကိုအမည်တင်သွင်းခွင့်ရတာဖြစ်ပါတယ်နိုင်ငံကိုခေါင်းဆောင်မဲ့ပုဂ္ဂိုလ်တွေကိုနိုင်ငံသားတွေကသာမဲပေးရွေးချယ်ခွင့်ရတင်ကြပါလေမြို့သားစီလုံးညီညွတ်ရေးစိတ်ဓာတ်အရနှင့်မြန်မာနိုင်ငံအတွက်အကောင်းဆုံးဖော်ဆောင်ပေးနိုင်ဖို့ ပြည်သူတို့ရဲ့ဆန္ဒကိုကိုစားပြုမဲ့ဒီမိုကရေစီနှီးချရတအစုရဖွဲ့စည်းနိုင်ရေးအတွက်နိုင်ငံခေါင်းဆောင်အားလုံးဝိုင်းဝန်းကြိုးပမ်းကြဖို့ကိုလည်းအမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ
်တပ်မတော်သားလွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်တင်ဆန်းနိုင်ကမနစ်တောက်ကြနေ့ကကျင်းပတဲ့တပ်မတော်သားလွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့ကဒုတိယသမ္မတရွေးချယ်ရေးအစည်းအဝေးမှာအခုလိုပြောသွားပါတယ
်ဦးမြင့်ရှင်ဒုတိယသမ္မတရွေးချယ်ရေးအစည်းအဝေးမှာပထမကျင်းပတော့တာတာရောင်းလိုက်နေတာချင်းမြေကြီးတို့ဖြစ်တာနဲ့တောက်ရတဲ့အတွက်နိုင်ငံရေးအတွက်ကိုရပါရှိမှုဖြစ်ပါတယ်။ဒါပြင်တမတော်ပါသူပြောက်ပြီးအစီအစဉ်တာဝန်ထမ်းဆောင်ခဲ့တဲ့အတွက်ပို့ချုပ်ရေးတွေ့တွေ့နဲ့ရပါရှိရတဲ့ပြောဆိုပါတယ်။
ဒုတိယဗိုလ်ချုပ်ကြီးဟောင်းမြင့်ဆွေကိုတက်မတော်ကဒုသမ္မတလောင်းအဖြစ်တင်သွင်းတဲ့အကြောင်းရင်းတွေထဲမှာဗိုလ်ချုပ်မှုကြီးဟောင်းတန်းရွှေရဲ့တစ္ဆာရှိတဲ့လူယုံတဦးဖြစ်နေတယ်ဆိုတာတွေ့ရတယ်လို့စစ်တမ်းမှုဟောင်းဦးအောင်လင်းထွတ်ကပြောပါတယ်
။သူဟာတကယ်တော့ဒီဗိုလ်ချုပ်မှုကြီးတန်းရွှေရဲ့ပြည်ရေးသဘောမျိုးပေါ့လေ။ကျွန်တော်တို့တက်မတော်မှာဒီလုပ်ငန်းတာဝန်ကိစ္စအားလုံးကဗိုလ်ချုပ်မှုကြီးတန်းရွှေကြီးမတော်ခင်မှာသူ့ဆရာတစ်ဆင့်အားလုံးတော်ပါပဲ။ဒါဗိုလ်ချုပ်ကြီးခင်ညွှန်းလို့ပြင်နေဘုဂျုံမူတန်းရှူကိုပြောတင်တဲ့အခါမှာဒီဘုဂျုံမြစ်ဆရာတစ်ဆင့်ပါလေသူတင်ပြရတဲ့အနေအမျိုးရှိပါတယ်နောက်တစ်ခုကကျွန်တော်တို့တည်ထားကြလားပေါ့လေသူကတထုံစာတည်ပါဒေါ်ချိုင်ချိုင်နဲ့လေဟိုဆွေနှီးမျိုးဆက်ပေါ့လေဟိုတူတော်တယ်လို့ကျွန်တော်တို့ကြည်ရပါတယ်ဟိုဘုံမျိုးသားຫນွေတဲ့အနေအမျိုးရှိပါတယ
်အရင်သမရဦးသိန်းစိန်အစိုးရလက်ထက်တုန်းကတက်မတော်ဘက်ကနေဒုသမရအဖြစ်ဒုတိယဗိုလ်ချုပ်ကြီးဟောင်းမြင့်ဆွေကိုတင်မြှောက်ဖို့ကြိုးစားခဲ့တဲ့ဖြစ်ရရှိခဲ့ကြောင်းမြမနိုင်ငံရေးအကဲခတ်ဦးအောင်သူငင်းကလည်းပြောပါရစေ
။အရင်တစ်ချိန်လုံးကဒီဒုသမရဖြစ်တဲ့ဒီဟာကူကဦးတောင်မြင့်ဦးပေါ့နော်လှုပ်ထွက်ပါလား။အဲ့ဒီအချိန်မှာဦးမြင့်ဆွေကိုဒုသမရဖြစ်တင်သွင်းမယ်ဆိုတဲ့သတင်းတွေရှိခဲ့တာပေါ့။သူရဲ့သတ်မှတ်လို့ထင်ပါလေ။ဆိုတော့အဲ့ဒါကဩစတြေးလျမှာနိုင်ငံသားဖြစ်နေပြီဆိုတဲ့သတင်းတွေရှိတယ်။အဲ့ဒါကြောင့်ပဲဒီပုံမှန်59စနေလည်းကြီးရဆိုတဲ့အမေရိကန်ပြည်နယ်အဲ့ဒီအချိန်ကကြာခဲ့ရ
မင်းကလွတ်တော်နှစ်ရက်သမရရွေးချယ်ရေးအစုအဖွဲ့တွေမှာတော့ဒုသမရတွေကိုမဲပေးရွေးချယ်ရမှာ NLD ပါတီကအစိုးပြုထားသူနှစ်ဦးဖြစ်တဲ့ဦးထင်ကျော်နဲ့ဦးဟင်နရီဘန်တီယူတို့အပြတ်အသတ်အနိုင်ရခဲ့ပါတယ်ရှင
်ဗရင်ဘတ်တော်ကြာမျော်လင့်ဆောင်ဆိုင်နေခဲ့ကြရတဲ့ဒုတိယသမရ၃ဦးပေါ်ထွက်လာပါပြီနှစ်ပေါင်း90ကျော်အတွင်းပထမဆုံးအဖြစ်ရတားစစ်စစ်သမရတူဦးဆောင်မဲ့အစိုးရအဖွဲ့တည်းလည်းမကြခင်ပုံပေါ်လာတော့မှာပါပြည်သူလွတ်တော်အမျိုးသားလွတ်တော်နဲ့တပ်မတော်ကရွေးချယ်ထားတဲ့ဒုတိယသမရတွေနဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညဒရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239238255လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။ဒါကတော့ဒုသမရတွေရွေးချယ်တာနဲ့ပတ်သက်ပြီးတော့ဒီကနေ့ညမှာတင်ဆက်မဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးတင်ပြမှာမို့သောတာရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။အခုတော့နေပြည်တော်ကိုရောက်နေတဲ့ VOA သတင်းတောက်ရဲ့သတင်းပေးပို့ချက်ကိုတင်ပြမှာပါ။သမရနေရအတွက်ရှင်ပြန်ရမှာပထမအဆင့်အနေနဲ့တောက်ကြနေကပြည်သူ့လွှတ်တော်မှာဒုသမရအမည်စီးရင်တင်သွင်းထားသူတွေကိုမဲခွဲဆုံးဖြတ်ရမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတင်သွင်းထားတဲ့ဦးထင်ကျော်က284မဲပြည်ခိုင်ပြိုးပါတီကတင်သွင်းထားတဲ့လက်ရှိဒုသမရဆိုင်းမောက်ခန်းက29မဲနဲ့ပထမအကြော့ရွေးချယ်မှုမှာအပြတ်အသတ်အနိုင်ရခဲ့ပါတယ်။ဆယ်စုနှစ်ပေါင်းများစွာစစ်တပ်ကလွှမ်းမိုးထားပြီးတဲ့နောက်မှာမတ်လ30ရက်နေ့မှာတော့အစိုးရအာဏာကိုလွှဲပြောင်းရယူဖို့ NLD ပါတီကပြင်ဆင်နေတဲ့အချိန်ဒါဟာဒီမိုကရေစီနည်းအရနောက်ဆုံးလှုပ်ဆောင်ချက်လေးဖြစ်ပါတယ်ဒီကြောင့်နဲ့ပတ်သက်လို့နေပြည်တော်ကနေ VOA သတင်းတောက် Steve Harman သတင်းပေးပို့ထားတာကိုမန္တနာချန်ကပြောပြမှာပါရှင
်အခုဆိုရင်သမရဖြစ်လာဖို့တေချာသလောက်ရှိသွားပြီဖြစ်တဲ့ NLD ကိုယ်စားလှယ်ဦးထင်ကျော်ဟာပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုတိုင်ကသတိထားရွေးချယ်ခဲ့သူဖြစ်ပြီးတော့တောက်ကြနေကသူ့ကိုလွှတ်တော်တွင်မဲခွဲဆုံးဖြတ်ရမှာတော့ ပါတီကိုယ်စားလှယ်တွေအားလုံးကိုထောင်ဆန်းစုကြည်ကကိုယ်တိုင်ဦးဆောင်ခဲ့ပါတယ်။ဒါပေမဲ့လည်းနိုင်ငံခြားသားသားနှစ်ယောက်ရဲ့မိခင်ဖြစ်တဲ့ထောင်ဆန်းစုကြည်ကိုယ်တိုင်သမရဖြစ်လာဖို့မှာအဟန့်တားဖြစ်နေရတဲ့ဖွဲ့စည်းပုံခြေခံဥပဒေနဲ့ပတ်သက်လို့နီးလန်းရှာမရခဲ့တဲ့အပေါ်မှာတော့တော်တော်များများကစိတ်ပြက်လက်ပြက်ဖြစ်ခဲ့ကြတာပါ။လွတ်တော်ကိုလေးလာသူဖြစ်တက်ရောက်ခဲ့တဲ့မက်ခင်တီရာစင်ကတော့
I really feel a little bit feel sorry for her. Miss Aung San Suu Kyi.
ဒေါန်ဆန်းစုကြည်အတွက်တော့ကျမနည်းနည်းတော့စိတ်မကောင်းဖြစ်မိပါတယ်။ဥထင်ကျော်အတွက်လည်းဝမ်းသာဂုဏ်ယူတဲ့အကြောင်းပြောချင်ပါတယ်
။ဒါပေမဲ့လည်းဒေါန်ဆန်းစုကြည်နဲ့သူကိုယ်တိုင်ရွေးချယ်ထားတဲ့သမ္မတတို့ဟာမြန်မာနိုင်ငံမှာစိတ်တိုင်းကျစီမံခန့်ခွဲအုပ်ချုပ်နိုင်မှာတော့မဟုတ်ပါဘူး။လွှတ်တော်ရဲ့25ရာခိုင်နှုန်းကိုစစ်တပ်ကအလိုအလျောက်ရယူထားပြီးဖြစ်တယ်လို့အဓိကကျတဲ့ဝန်ကြီးဌာနတွေကလည်းသူတို့ကပဲထိန်းချုပ်ထားမှာဖြစ်ပါတယ်။သမ္မတနေရာအတွက်စစ်တပ်ကရွေးချယ်ထားတဲ့ကိုယ်စားလှယ်အနေနဲ့လာမယ့်သတင်းပတ်လွှတ်တော်တွင်မဲပေးရွေးချယ်မှုကြရင်တေချာပေါက်ရှုံးမှာဖြစ်ပေမဲ့လေဒုသမရာနှစ်နေရာတည်းကတနေရာကိုတော့ရရှိမှာဖြစ်ပါတယ်။ဒါကြောင့်လဲဒီအခြေအနေကရာစုနှစ်တဝက်ကျော်ကြာအာဏာကိုမြဲမြဲစုပ်ကင်ထားခဲ့တဲ့စစ်တပ်ကလည်းလက်ခံနိုင်မဲ့နှစ်ဖက်စလုံးအတွက်အကျိုးရှိမဲ့အခြေအနေတစ်ခုလို့ရွေးကောက်ပွဲအနိုင်ရ NLD အမတ်တွေကမျှော်လင့်ထားကြတာပါ။ဒီအခြေအနေနဲ့ပတ်သက်ပြီး NLD လွှတ်တော်အမတ်ဦးစော်သိန်းက
People know that we are nota democratic country but we are moving
ကျွန်တော်တို့ရဲ့နိုင်ငံကဒီမိုကရေစီနိုင်ငံမဖြစ်သေးပေမဲ့ဒီမိုကရေစီအသီးအပွင့်တွေပေါ်ထွက်လာမဲ့တိုင်းပြည်တစ်ခုစီကိုအမြန်ဆုံးဥတီပြီးသွားနေပါတယ
်အစိုးရအပြောင်းလဲမတိုင်ခင်လက်ရှိအချိန်တွေထိတော့အရင်လွှတ်တော်မှာအများစုနေရာရခဲ့တဲ့ပြည်ခိုင်ဖြိုအမှတ်တွေကလက်ရှိလွှတ်တော်တွင်လူနည်းစုဖြစ်ရတဲ့အခြေအနေတစ်ကိုအေးအေးဆေးဆေးလက်ခံမုံတွေ့ရပါတယ်ပြည်ခိုင်ဖြိုပါတီကလွှတ်တော်ကိုယ်စားလှယ်ဦးကိုကိုနိုင်ကလည်း
ဥတီကျော်နဲ့ပတ်သက်တဲ့အကြောင်းအရာတွေလည်းပဲသတင်းဆက်တဲ့လေတည်းအလုံးရပါတယ်သိပါတယ်အဲတော့သူလည်းပဲအရေးသွေးရှိတဲ့နိုင်ငံကိုဥဆောင်နိုင်မဲ့ခေါင်းဆောင်ကောင်းတယောက်လိုပဲဒီလိုပဲကျွန်တော်ယုံကြည်ပါတယ
်မြမပြည်အတွက်အသက်တက်လာမဲ့သမရတယောက်ကိုတရားဝင်ရွေးချယ်ဖို့ကိုတော့လာမဲ့အင်္ဂါနေ့ကိုရက်သတ်မှတ်ထားပြီးဒုတိယနဲ့တတိယရရှိကြသူတွေကတော့ဒုသမရတွေအတီးတီးဖြစ်လာကြမှာလည်းဖြစ်ပါတယ်ရှင်
မနက်နာချမ်းပြပြသွားတာပါအခုလိုမြန်မာနိုင်ငံမှာသမရတွေရွေးဖို့လွှတ်တော်တွေမှာအလုပ်များနေချိန်အမေရိကန်ပြည်ထောင်စုမှာလည်းလာမယ့်2016ခုနှစ်သမရရွေးကောက်ပွဲအတွက်စကားစစ်ထိုးပွဲတွေနဲ့ပါတီတွင်းရှင်ပြိုင်မှုတွေအကျိတ်နေဖြစ်လာနေပါတယ်ကြာသာပတေးနေ့ Republican Party တွင်းသမရလောင်းချင်းရှင်ပြိုင်မှုမှာတော့အထက်လွှတ်တော်အမတ် Marco Rubio ကကျူးဘားနိုင်ငံနဲ့မြန်မာနိုင်ငံအခြေအနေချင်းမတူကြောင်းနှိုင်းယှဉ်ပြောကြားထားတဲ့ TV သတင်းဆောင်မတစ်ပုဒ်ကိုအခြေခံပြီးမက်ခွာညိုကပြောပြပါအောင်ရှင်
ဟုတ်ပါတယ်မိုင်းဂျင်နာရေကျူဘာနွယ်ပါအမေရိကန်နိုင်ငံသားဖြစ်တဲ့အထက်လွှတ်တော်အမတ်မာကိုရူဘီယိုကအမေရိကန်ပြည်ထောင်စုနဲ့ကျူဘာနှစ်နိုင်ငံအကြားတန်တမန်ဆက်ဆံရေးပြန်လည်ထူထောင်တာနဲ့ပတ်သက်ပြီးကျူဘာနိုင်ငံအခြေအနေနဲ့မြန်မာနိုင်ငံရဲ့အခြေအနေမတူတဲ့အကြောင်းဖလော်ရီဒါပြည်နယ်မိုင်ယာမီမြို့မှာကြာသပတေးနေ့ကကျင်းပတဲ့စကားဆွထိုးပွဲအတွင်းမှာနှိုင်းယှဉ်သွားတာပါမြန်မာနိုင်ငံမှာလို့ဒီမိုကရေစီရေးအရာအပြောင်းလဲတစုံတရာမတွေ့ရတဲ့အတွက်ကျူဘားနိုင်ငံနဲ့တန်တပန်ဆက်ဆံရေးပြန်လည်ထူထောင်လာမှာသမ္မတအိုဘားမအစိုးရဘက်ကအလင်းစလိုနိုင်လွန်းနေဆိုပြီးတော့သူကဝေဖန်ခဲ့တာပ
ါ Compare that to the changes that were required in Burma and by no means is Burma a perfect country but at least when there was a democratic opening to Burma they were required to make some democratic
မြန်မာနိုင်ငံမှာအပြောင်းလဲပေါ်လာဖို့လိုအပ်ချက်တွေနဲ့နှိုင်းယှဉ်ကြည့်ပါမြန်မာနိုင်ငံမှာအခြေအနေတွေဟာအားလုံးပြည့်စုံတဲ့အနေအထားမဟုတ်ဘူးဆိုတာအားလုံးသိတဲ့တေချာနေတဲ့ကိစ္စပါ။ဒါပေမဲ့ဒီမိုကရေစီရေးအတွက်ပွင့်လင်းမှုတချို့ရှိလာခဲ့ပါတယ်။ဒီမိုကရေစီရေးအရာပွင့်လင်းမှုတွေရှိလာအောင်ဖြစ်အောင်လှုပ်ဆောင်ပေးဖို့တောင်းဆိုခဲ့ပါတယ်။တန်တမာရေးအရာဆက်ဆံမှုတွေရှိလာဖို့ဆိုရင်ဒီမိုကရေစီရေးအရာပြောင်းလဲမှုတွေရှိဖို့လိုပါတယ်
။စကားစစ်ထိုးပွဲအတွင်းတခြား Republican သမ္မတလောင်းအဖြစ်ရှင်ပြိုင်နေသူတွေနဲ့ American ပြည်သူအများစုကလည်းသမ္မတအိုဘားမားလိုပဲကျူဘားနိုင်ငံနဲ့ထိတွေ့ဆက်ဆံရေးကိုလူလာတယ်ဒီလိုလူလာတာဘာများမှားယွင်းလို့လဲဆိုတဲ့အမေကိုမာကိုရူဘီယိုကအဲ့ဒီလိုပြန်ဖြေသွားတာပါသူကအမေရိကန်နဲ့ကျူဘားနိုင်ငံဆက်ဆံရေးပြောင်းလဲလာတာကိုကြိုက်ပေမဲ့ကျူဘားဘက်ကပြောင်းလဲဖို့တော့လူတဲ့အကြောင်းနဲ့တကယ်တမ်းကျူဘားမှာအစိုးရကဘာမှမပြောင်းလဲပဲနှစ်နိုင်ငံဆက်ဆံရေးပဲပြောင်းလဲသွားတဲ့အတွက်ကျူဘားအစိုးရကသာဒေါ်လာတွေကိုတန်းနဲ့ချီရနေပြီးနောင်လဲတန်းပေါင်းရာနဲ့ချီပြီးတော့ဆက်ရနေမှာဖြစ်တယ်လို့ဆိုပါတယ်အဲ့ဒီလိုအနေအထားမျိုးမှာကျူဘာအစိုးရရဲ့အုပ်ချုပ်ရေးကိုခိုင်မာအောင်လုပ်ပေးလိုက်သလိုဖြစ်သွားပြီးစစ်တပ်အုပ်ချုပ်နေတဲ့အခြေအနေကတော့ပြောင်းလဲသွားမှာမဟုတ်ဘူးလို့မာကိုရူဘီယိုကအခုလိုဆက်ပြောပါတယ
် He has nothing in return and we are getting nothing in return and Cuba and its regime remains an anti-American communist dictatorship help North Korea evade US sanctions
လို့ကျူးဆွဲလို့ရမယ်သူတယောက်ယောက်ကိုသမရဖြစ်တင်မြောက်တာကလွဲရင်က ကျူးပါပြည်သူတွေအတွက်ဘာပြောင်းလဲမှပေါ်ဆောင်မှာမဟုတ်ပါဘူးဒီမိုကရေစီရေးအတွက်ဘာတစ်ခုမှလမ်းပွင့်လာမှာမဟုတ်သလိုကျူးပါမှာလူအခွင့်အရေးအတွက်လည်းဘာတစ်ခုမှဖြစ်လာမှာမဟုတ်ပါဘူးတကယ်တော့အခုလိုအမေရိကန်နဲ့ဆက်ဆံရေးလမ်းပွင့်သွားတဲ့အတွက်အခြေအနေတွေကအရင်ကတည်းကပိုဆိုးသွားပါတယ်ဆက်ဆံရေးလမ်းပွင့်လာတဲ့အတွက်ကျူးပါအစိုးရကသူတို့ရဲ့ဖိနှိပ်မှုရန်ရာကိုအရင်ကတည်းပိုခိုင်အောင်လှုပ်လာပြီးတော့သူတို့ကိုသူတို့အမြဲတမ်းအာဏာဆွဲကွိုင်ခွင့်ရအောင်လှုပ်ခွင့်ပေးလိုက်သလိုဖြစ်သွားပါတယ်ဒီအတွက်ကျူဘာအစိုးရဘက်ကဘာမှပြန်မပေးပါဘူ
းအမေရိကန်ပြည်ထောင်စုတွေမှာပဲကျူဘာအစိုးရဘက်ကလည်းပြောင်းလဲဖို့လိုတယ်ဆိုတာကိုအထက်လွှတ်တော်မှမာကိုရူဘီယိုကလူလူနဲ့ဆွေးနွေးပွဲတွေမှာအရင်တုန်းကလည်းပြောပူးပါတယ်မာကိုရူဘီယိုရဲ့မိဘတွေကတော့ကျူဘာနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့အခြေချခဲ့သူတွေဖြစ်ပါတယ်လာမယ့်မတ်လ21ရက်ကျူဘာနိုင်ငံကိုသမ္မတအိုဘားမားသွားဖို့အစီအစဉ်ထားပြီးဒီခီးစဉ်ဟာအထူးကြံရက်တည်တဲ့နိုင်ငံတနိုင်ငံကိုနှစ်ပေါင်း90နီးပါးအတွင်းပထမဆုံးတွားရောက်မဲ့အမေရိကန်သမ္မတရဲ့သမိုင်းဝင်ခီးစဉ်ဖြစ်သတ်မှတ်ပြောဆိုနေကြပါတယ်ရှင်
။ကျေးဇူးပါမက်ခွန်ညိုရေအခုဆက်လက်နားဆင်ရမယ့်နိုင်ငံတကာသတင်းလွှာထဲမှာတော့ကုလသမဂ္ဂဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးစုံစမ်းရေးမှူးကဘာသာစော်ကားမှုဆိုတဲ့ဥပဒေတွေကိုတကဘာလုံးမှာဖျက်သိမ်းဖို့တောင်းဆိုလိုက်တဲ့အကြောင်းဖြစ်ပါတယ်။ဒီဥပဒေတွေဟာလွတ်လပ်စွာဖော်ထုတ်ပြောဆိုခွင့်ကိုအကန့်အသတ်ဖြစ်စေပြီးတော့ဘာသာခြားလူနည်းစုတွေအပေါ်အမုန်းပွားစရာဖြစ်စေတယ်လို့ဆိုပါတယ်။ VOA သတင်းတော် Lisa Schlein Geneva ကုလသမဂ္ဂလူခွင့်ရေးကောင်စီကနေပေးပို့ထားတဲ့သတင်းလွှာကိုဦးကျော်စံသာကပြောပြမှာပါရှင်။
လူလာဇောဆနာဒဝရာဖော်ထုတ်ခွင်းနဲ့ဘာသာရေးလူလာခွင်းတို့ဟာအပြန်အလှန်အထောက်အကူပြုနေရပြီး blasphemy လို့ခေါ်တဲ့ဘာသာတရားစော်ကားမှုဆိုင်ရာဥပဒေဟာဒီအခြေခံအခွင့်အရေးတွေကိုပြစ်ပြင်အားရောက်နေတယ်လို့လူခွင့်ရေးကျွမ်းကျင်သူ Heiner Bielefeld ဆိုပါတယ်ဒီလိုကြောက်စရာကောင်းတဲ့ဥပဒေတွေကိုပြဋ္ဌာန်းထားတဲ့အတွက်ဆိုးရွားတဲ့အကျိုးဆက်တွေဖြစ်လာတာကိုဘာသာကြားလူနည်းစုတွေအများဆုံးခံစားနေရတယ်လို့လည်းသူကဆိုပါတယ်ပါကစ္စတန်နိုင်ငံဟာဒီလိုရက်ဆက်ကြမ်းကြုတ်တဲ့ဘာသာတရားစော်ကားမှုဥပဒေအရသေတံစီရင်တဲ့နေရာမှာထင်ရှားတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ချက်ချင်းသေတံပေးကွန်မြတာမျိုးမရှိသေးပေမဲ့ဘာသာစော်ကားမှုနဲ့ဆွဆွဲခံထားရပြီးသေတံချမှတ်ခံထားရသူတွေပါကစ္စတန်မှာအများကြီးရှိနေတယ်လို့ဘဲဖက်ကဆိုပါတယ်။ပါကစ္စတန်မှာဒီဥပဒေတွေကြောင့်မလျော်မကန်ပြစ်ဒဏ်ခံရသူဘာသာကြားလူနည်းစုတွေကတော့ရှီအာတွေ၊ခရစ်ယာန်တွေ၊အမာဒီတွေဖြစ်ကြပါတယ်။သူတို့ဟာမွတ်စလင်အစ်စ်မဟုတ်ဘူးလို့ဆွဆဲခံကြရတာပါဒါပေမဲ့အရှေ့လယ်ပိုင်းအရှေ့တောင်အာရှအာရှလယ်ပိုင်းဥရောပနိုင်ငံတချို့မှာတောင်ဘာသာစော်ကားမှုဥပဒေတွေရေးဆွဲထားတာတွေ့ရတယ်လို့ဆိုပါတယ်ဂျာမနီ၊ဒန်မတ်၊ပိုလန်၊ဂရိနိုင်ငံတို့မှာဆိုရင်လေခေါင်းကဥပဒေတွေဒါမှမဟုတ် post blasphemy law လို့သူကခေါ်ဆိုရက်ဘာသာစော်ကားမှုခေတ်လွန်ဥပဒေတွေရှိတယ်လို့ထောက်ပြပါတယ်ဒီဥပဒေအလုံးဟာဖျားသခင်ကိုဂုံပြုတီညို့ဖို့ရည်ရွယ်တာမဟုတ်ဘဲပါသာရေးနဲ့ပတ်သက်တဲ့ခံစားစိတ်ကိုအကာအကွယ်ပေးဖို့အတွက်ရည်ရွယ်ဖြစ်တယ်လို့ဆိုပါရယ်။ရုရှားဟာလည်းသူတို့ရဲ့ဘာသာစော်ကားမှုဥပဒေကိုပုံမတင်းတင်းကြပ်ကြပ်ချုပ်ကန့်လာနေတယ်လို့ VOA ကသူကပြောပြပါရယ်
။ Russia also in the Human Rights Council now really has taken over the torch.
ခုခါရုရှားဟာလည်းပါကစ္စတန်ရဲ့လမ်းစဉ်ကိုကင်ဆယ်ပြီးတော့ရှီယူဇဲ Orthodox ဘာသာဝင်တွေရဲ့သဘောထားကိုအကာအကွယ်ပေးဖို့လူခွင့်ရင်ကောင်စီမှာတောင်းဆိုနေပါရယ်။ဒီဘာသာစော်ကားမှုနဲ့အရေးယူအပြစ်ပေးဥပဒေတွေဟာလူများစုကိုကာကွယ်တာလူများစုရဲ့ခံစားမှုတွေကိုကာကွယ်ပေးပြီးလူနည်းစုတွေကိုနစ်နာစေတာဖြစ်ပါတယ
်။ခိုင်လုံစိတ်ချရမှုရှိစေဖို့အတွက်ဥရောပကောင်စီပါလီမန်အမတ်တွေရဲ့ညီလာခံကတောင်းဆိုထားတဲ့အတိုင်းဥရောပနိုင်ငံအားလုံးဟာခက်မမီရောတဲ့ဒီဘာသာစော်ကားမှုဆိုင်ရာဥပဒေဒါမှမဟုတ်ဘာသာစော်ကားမှုခက်လွန်ဥပဒေတွေကိုရှင်းလင်းဖယ်ရှားသင့်တယ်လို့လည်း Heiner Bielefeld ဆိုပါတယ်။ဒီလိုဥပဒေတွေဟာမွတ်စလင်နိုင်ငံတွေမှာသာအဓိကတွေ့ရပေမဲ့ဟိန္ဒူဗုဒ္ဓဘာသာနဲ့ခရစ်ယာန်လူအဖွဲ့အစည်းတချို့မှလည်းတွေ့နေရသေးတယ်လို့ဆိုပါရယ်မကြာခဏဆိုသလိုဝေဖန်သူတွေကိုချိုးနှိမ်ဖို့အတွက်ဒီဥပဒေမျိုးကိုသုံးလေးစီပြီးဘာသာရေးယုံကြည်မှုအပေါ်အခြေခံခွဲခြားဆက်ဆံမုန်တီးစိတ်တွေဖြစ်စေတယ်လို့ဆိုပါရယ်အရှေ့လက်ပိုင်းနိုင်ငံတွေနဲ့ရုရှားမှာဆိုရင်အကြမ်းဖက်မှုတိုက်ဖျက်ရေးခေါင်းစဉ်တက်ပြီးဘာသာကွယ်လူနည်းစုတွေကိုပုံမိုပြစ်မှတ်ထားဖမ်းဆီးမှုတွေလုပ်နေကြပါရယ်အကြမ်းဖက်မှုတိုက်ဖျက်ရေးဟာတကယ်လူသင်းတဲ့လူရဖြစ်ပေမဲ့အခြေခံလူခွင့်ရေးကိုစတေးကန့်တပ်ပြီးတော့မလုပ်သင့်ဘူးလို့လည်းသူကထောက်ပြထားပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ည ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOE မြန်မာပိုင်းရဲ့စနေမနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းဒိုမီတာ24 32 40တို့ကနေတိုက်ရိုက်ထုံလွှင့်သွားမှာပါရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။
ပြင်ခဲ့လို့မရခဲ့တဲ့ဥပဒေတွေပေါ့ဒါတွေကိုကျွန်တော်တို့အဓိကထားပြီးလွတ်တော်ထဲမှာဒီဒုတိယကျင့်လွတ်တော်တက်တာမှာကျွန်တော်တို့ဆောင်ရွက်သွားမှာမယ်အဓိကတော့လေဟိုတိုင်းပြည်တွေပြည်သူလူထုတွေအတွက်အကျိုးမပြုတဲ့ဥပဒေမျိုးတွေပေါ့ဒါတွေကျွန်တော်ပြင်ချင်တဲ့ဥပမာ
ဒါကတော့အမျိုးသမီးကဏ္ဍမှာနိုင်ငံတကာအမျိုးသမီးများနေ့အထိမ့်မှန်နဲ့ပတ်သက်လို့တင်ပြထားတဲ့အကြောင်းအရာကိုနားဆင်ရမှာပါရှင်ဒါပြင်သိပ္ပံနဲ့ဤပညာကဏ္ဍကိုလည်းထုတ်လွှင့်မှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအပေါ်မပြတ်ဥကြော်စံတာနဲ့မက်ခွာညူတို့ကကောက်နှုတ်တင်ပြမှာပါရှင
်မြန်မာနိုင်ငံခေပြောင်းချိန်လို့ဆိုပါတော့ဆွဲခေါင်းစဉ်နဲ့ Nikkeiian Review မှာ Gwen Robinson ရေးသားထားတာကိုဥစွာတင်ပြလိုပါတယ်ကျောင်းဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဒုတိယသမ္မတလောင်းနှစ်ယောက်ကိုအဆိုပြုလိုက်ပြီးချိန်မှာစစ်တပ်ကလည်းသဘောထားတင်မာတဲ့ဗိုလ်ချုပ်ဟောင်းတယောက်ကိုသူတို့ဘက်ကဒုတိယသမ္မတလောင်းအဖြစ်အဆိုပြုလာပါတယ်။ဒါကြောင့်တင်မာမှုတွေရှိမယ်ဆိုတာတွေ့လာရပါတယ်။ကျောင်းဆန်းစုကြည်ရဲ့စစ်တပ်နဲ့သဟဇာတာဖြစ်ရေးဆိုတဲ့သဘောထားအခက်ကြုံရတော့မဲ့အခြေအနေရှိနေပါတယ်။ဗိုလ်ချုပ်ဟောင်းမြင့်ဆွေဟာရခိုင်စစ်အစိုးရရဲ့ထောက်လှမ်းရေးကိုပါဦးဆောင်ခဲ့မှုတဲ့ဝါရင်တပ်မှုကြီးတယောက်ဖြစ်ပါတယ်။2009ရန်ကုန်မှာဖြစ်ပေါ်ခဲ့တဲ့ဆန္ဒပြပွဲတွေကိုအကြမ်းဖက်နှစ်ကုပ်မှုနဲ့လည်းပတ်သက်နေတဲ့အပြင်စီးပွားရေးမသမာမှုတွေနဲ့လည်းနာမည်ဆိုးထွက်နေသူတူဖြစ်ပါတယ်။ဒါကြောင့်ဒေါအောင်ဆန်းစုကြည်ရဲ့အဂရိမှုကင်းစင်တော့အစိုးရဖြစ်ရေးဆိုတာကိုတိုက်ရိုက်စင်ခေါ်နေသူလည်းဖြစ်နေပါတယ်။စစ်တပ်အတွင်းမှာလည်းသူတို့တပ်ကိုပြုပြင်ပြီးပြည်တွင်းပြည်ပမှာမျက်နှာပန်းလှစေခြင်းသူလူထုလေးစားကြည်ညိုမှုခံခြင်းသူတွေရှိနေပါတယ်။အဲ့ဒီအစိပ်ပိုင်းတွေကတော့ဥမြင့်ဆွေကိုအခုလိုရွေးချယ်လိုက်တဲ့ကိစ္စကိုသဘောတူလိမ့်မယ်မဟုတ်ပါဘူး။ဘူဂျုံမူကြီးမင်းအောင်လှိုင်ကသူ့ရဲ့ယာဒုစက်တန်းကို၅နှစ်တိုးချက်ပြီးလာမယ့်၅နှစ်အတွင်းမှာလည်းပြီးခဲ့တဲ့၅နှစ်ကလိုပဲတည်တည်ငြိမ်ငြိမ်ရှိစေရမယ်ဆိုပြီးပြောလာတဲ့အတွက်ဒါဟာကြီးကြီးမားမားနိုင်ငံရေးအပြောင်းအလဲလုံးမဲ့ကိစ္စကိုသူလက်မခံဘူးဆိုတာပြသလိုက်ခြင်းပဲဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာလည်းသူသမ္မတမဖြစ်နိုင်ဘူးဆိုတာကိုလက်ခံလိုက်သလိုဖြစ်နေပါပြီ။ဒုတိယသမ္မတလောင်းကိုရွေးချယ်လိုက်တဲ့အတွက်ဆိုရင်သူဟာသမရအထက်ကနေမယ်အစိုးရကိုသူသာလျင်တကယ်တမ်းကြီးကြပ်မယ်ဆိုတော့သူဘဲခန်းကနေမလဲဆိုတာမေးစရာဖြစ်လာပါတယ်။ဒါဟာအတိအကျမသိရသေးပါဘူး။သုံးသက်သူတချို့ကတော့သူဟာနိုင်ငံခြားရေးဝန်ကြီးနေရာကိုယူလိုက်မယ်လို့တွက်ကြပါတယ်။ဒါမှလည်းကာလုံငံတော်ကကွေးနဲ့လူညုံရေးကောင်စီမှသူကအဖို့ဝင်ဖြစ်ပါဝင်လာနိုင်တဲ့အခြေအနေရှိပါတယ်။ဝန်ကြီးအဖွဲ့မှလည်းစစ်တပ်ကအရေးကြီးတဲ့ရာထူးတွေကိုယူထားတဲ့အတွက်ဒီကိစ္စဟာလည်းပဲအခက်အခဲတရားဖြစ်နိုင်တယ်လို့သူရေးသားထားပါတယ်ခင်ဗျာ။
အရေးပါလာတဲ့မြန်မာနိုင်ငံရဲ့တည်ငြိမ်မှုဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့သတင်းဆောင်ပါတစ်ပုဒ်ကိုပြောပြချင်ပါတယ်။အောင်မြင်စေမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းနေမှုဟာအရှေ့တောင်အာရှနိုင်ငံတွေအတွက်သာမကဒီထက်ပိုကျယ်ပြန့်တဲ့ဒေသတွင်းရဲ့တည်ငြိမ်မှုအထိပါအရေးပါတဲ့အကြောင်းအစချီထားပါတယ်။တန်ပေါင်း60ရှိတဲ့လူဦးရေကိုစစ်အစိုးရကနှစ်ပေါင်းများစွာအုပ်ချုပ်လာခဲ့ပြီးအခုလာမယ့်ဧပြီလ1ရက်နေ့မှာတော့လူကြိုက်များလာတဲ့အနိုင်ရပါတီ NLD ကစတင်အာဏာလွှဲပြောင်းယူပါတော့မယ်။မြန်မာနိုင်ငံဟာအာဆီယံအိန္ဒိယနဲ့တရုတ်နိုင်ငံတို့ကြားမှာရှိတဲ့အတွက်အာဆီယံနိုင်ငံတွေနဲ့အိန္ဒိယနိုင်ငံရဲ့ဆက်သွယ်မှုတခါအိန္ဒိယနိုင်ငံရဲ့အရှိမလှုပ်ရှားခြင်းမူဝါဒအတွက်သာမကတရုတ်နိုင်ငံရဲ့တောင်ပိုင်းနိုင်ငံတွေနဲ့ဆက်သွယ်မှုအတွက်ပါမြန်မာနိုင်ငံရဲ့တည်ငြိမ်မှုကမရှိမဖြစ်လိုအပ်တာပါတရုတ်အစိုးရကလည်းယာရုကအနားယူတော့မယ်လက်ရှိအစိုးရနဲ့အဆင်ပြေခဲ့သလိုနောက်တက်လာမယ့်အရတအစိုးရတင်နဲ့လည်းဆက်ဆံရေးကောင်းမွန်ဖို့လိုလားပါလိမ့်မယ်မြန်မာနိုင်ငံတည်ငြိမ်အေးချမ်းဖို့အဓိကတော့ချက်ကကောင်းမွန်တဲ့စီးပွားရေးမူဝါဒရှိဖို့သာမကအာဏာစုပ်ကိုင်ထားစေစစ်ဖက်နဲ့တက်လာမယ့်အရက်ဖက်အစိုးရတစ်တို့ကြားမှာဆက်ဆံရေးကောင်းမွန်မှုလည်းရှိရပါလိမ့်မယ်အခုချိန်ထိတော့လက်တွေ့အကျိုးမြတ်မှုနဲ့အများပြည်သူရဲ့စံတကြားမှာသဟဇာတဖြစ်ခဲ့ပါတယ်ဒီလိုအဖို့ထုံးမရှိတဲ့ဆက်ဆံရေးဆက်ပြီးတည်တံ့နေဖို့ကအလွန်အရေးကြီးပါတယ်ဒီလိုမှမဟုတ်ရင်မြန်မာနိုင်ငံမှာအမြင့်တွယ်နေတဲ့ခိုင်ခဏကွဲပြားမှုတွေကိုအကျိုးကိုရှေ့တန်းတင်တာတွေပြန်ပြီးတော့ထွက်ပေါ်လာပါလိမ့်မယ်လို့យေတာထားတဲ့သတင်းဆောင်ပါကို District Time Online စာမျက်နှာမှာဖတ်ရှုနိုင်ပါရဲ့ရှင်
အခုဆက်လက်ပြီးတော့ American 3 English စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါရှင
်ဒီကနေ့မင်းတင်ပြမယ် idiom အသုံးက
to go cold turkey
ဖြစ်ပါတယ်ဆာလုံးမောင်းက TO2 GO go to go ကသွားတာဒါမှမဟုတ်တခုခုကိုစတင်ပြုလုပ်တာ COLD cold ကအေးစက်တာ TURKEY turkey ကကျက်စင်ဆိုတော့စကစုကုန်ရဲ့တရိုက်အသေးပေကတော့အေးစက်တဲ့ကျက်စင်ဖြစ်အောင်စတင်လုပ်တာဖြစ်ပါတယ်ဒီအသုံးဆင်းသက်လာတာကတော့နောက်ခံအမျိုးမျိုးရှိပေမဲ့တခုကတော့ညက်အကောင်ကြီးလာတဲ့ကျက်စင်တကောင်လုံးကိုအမွှေးနှုတ်ပြီးအစိမ့်တိုင်းထရင်အရေကောမှာကြက်သီးမှွေးညင်းထတယ်လို့အသွေနဲ့မြင်တွေ့ရမှာဖြစ်ပါတယ်အလားတူပါပဲဒီသုံးရဲ့ idiom အတိပဲကမူရစ်ဆေးအရက်ဆစ်လေးစသဖြင့်ကိုဖြတ်ရမှာတဖြည်းဖြည်းမဟုတ်ပဲရုတ်တရက်လုံးဝဖြတ်လိုက်တဲ့အခါအဲ့ဒီဖြတ်တဲ့သူတွေဟာဂဒုံကင်းဖြစ်တာချမ်းတုံလာတာကြက်သီးမှွေးညင်းထတာစသဖြင့်ဖြစ်တဲ့အတွက်အဲ့လိုမူရစ်ဆေးအရက်ဆစ်လေးစသဖြင့်ဆွဲနေတာကိုကျမတို့မြန်မာအခေါ်အစိမ့်ဖြတ်ဖြတ်ရင်အဲ့ဒီလူရဲ့ပုံပန်းတရံဟာကျက်စင်တကောင်လုံးရဲ့အရေးမှာကြက်သီးမွေးညင်းထတာနဲ့တူတယ်ဆိုပြီးတော့နှိုင်းရှင်ပြောရကနေဒီအသုံးဆင်းသက်လာတာဖြစ်ပါတယ်။ဒါကြောင့် idiom အသေးပဲကတော့ဆွဲနေတဲ့အချင်းကိုရုတ်တရက်ဖြတ်တာကို to go cold turkey ရဲ့လို့ရည်ညွှန်းပြောတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
After smoking for over 20 years, John decided to go cold turkey
John ga nine se jo sili taw la pi de naw sili ko long wa phyat pho song phyat lite de lo thi be ya ba de u ma ko naw ta khaw le la chi cha ya aw ma
After smoking for over 20 years John decided to go cold turkey
swae ni de a chin ko yut ye phyat da ko idiom a thong ya be lu pyo mle
to go cold turkey
lo pyo lu ya ba de အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုထုတ်လင်းမှာပါ။မက်လာရှီယန်နေကကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်ဖြစ်ဂျနီဗာခြေဆိုင် IPU ခေါ်နိုင်ငံတကာလွှတ်တော်အမတ်များတမကကနေ2015ခုနှစ်တွင်အမျိုးသမီးများလွှတ်တော်မှာပါဝင်မှုအခမ်းကဏ္ဍပြန်လည်သုံးသပ်ချက်အစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ကမ္ဘာတဝက်အမျိုးသမီးအမတ်တိုးတက်မှုနှုံနှေးကွေးတာတွေတွေ့ရပေမဲ့လည်းမြန်မာအပါအဝင်အချို့နိုင်ငံတွေမှာတော့တိုးတက်မှုတွေဖြစ်ပေါ်နေတဲ့အကြောင်းဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကဆက်ပြီးတင်ပြမှာပါရှင် You can bend but never break me cause it only serves to make me more determined to achieve my
မလာရှိနေမှာချက်ရောက်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်ဖြစ်ဂျနီဗာခြေဆိုင် IPU ကအင်တာပါလီမန်တရီယူနီယံကကမ္ဘာတစ်ဖက်လွှတ်တော်တွေမှာအမျိုးသမီးတွေပါဝင်နိုင်မှု2015ပြန်လည်သုံးသပ်ခြင်းအစီရင်ခံစာကိုထုတ်ပြန်ခဲ့ရမှာကမ္ဘာတစ်ဖက်နိုင်ငံရေးမှာအမျိုးသမီးတွေပါဝင်နိုင်မှုအခန့်ကဏ္ဍကတိတ်တိုးတက်မှုမရှိခဲ့တာတွေ့ရတဲ့အတွက်အမျိုးသမီးတွေအတွက်လူမှုရေးနဲ့စီးပွားရေးအပြောင်းအလဲတွေဖြစ်ပေါ်လာစေမဲ့ကြိုးပမ်းမှုတွေဟာလည်းအဟံဒါရီရင်ဆိုင်နေရတယ်လို့ဖော်ပြထားပါတယ်2015ခုနှစ်မှာမြန်မာနိုင်ငံအပါအဝင်ကမ္ဘာပေါ်မှာနိုင်ငံပေါင်း58နိုင်ငံတို့ဟာလွှတ်တော်ရွေးကောက်ပွဲတွေကျင်းပခဲ့ရမှာတချို့နိုင်ငံတွေမှာအမျိုးသမီးလွှတ်တော်မှတ်တွေရွေးချယ်တင်မြှောက်ခံရမှုနည်းပါးတာတွေရှိခဲ့ပေမဲ့မြန်မာနိုင်ငံအပါအဝင်တချို့နိုင်ငံတွေကြတော့အမျိုးသမီးများလွှတ်တော်မှာရွေးကောက်တင်မြှောက်ခံရမှုဟာတိတိသားသားတိုးတက်လာတာတွေ့ရပါတယ်ထိပ်က6နိုင်ငံတွေကတော့ပထမဦးဆုံးဆူရီနမ်ဖြစ်ပြီးတိုးတက်မှုက 15.9 ရာခိုင်နှုန်းဒုတိယအီဂျစ်က 12.9 ရာခိုင်နှုန်းတတိယအီသီယိုးပီးယားက 17 ရာခိုင်နှုန်းစဒုတ်ထမြန်မာနိုင်ငံက 9.5 ရာခိုင်နှုန်းရှိပြီးဆတ်တမကဗြိတိန်နိုင်ငံ 9.4 ရာခိုင်နှုန်းစသဖြင့်ဖော်ပြထားပါတယ်ကမ္ဘာတစ်ဖက်ခြုံကြည့်မယ်ဆိုရင်တော့အမျိုးသမီးလွှတ်တော်မှအရေးအတွက်ဟာ 22.6 ရာခိုင်နှုန်းရှိပါတယ်ဒါပေမဲ့လို့လေအမျိုးသမီးတွေလွှတ်တော်မှာပါဝင်နိုင်မှုတိုးတက်မှုဟာဒီနှစ်အတွက်3.5ခန့်နှုန်းသာရှိတဲ့အတွက်ကြောင့်လေဒါဟာစိတ်ပူပင်စရာဖြစ်တယ်လို့ IPU ကထောက်ပြထားပါတယ်။ဒါကြောင့်လေ SDG လို့တို့ကခေါ်တဲ့ရရှိခံမဲ့ဖွံ့ဖြိုးမှုရည်မှန်းချက်တွေမှာပါဝင်တဲ့ ကျမဒန်တူအခွင့်အရေးရရှိမှုကို2030မီပြည့်မီနိုင်မှုရထားချက်ဟာအလန်းကွာဝေစေရှိတယ်လို့လဲ IPU ရဲ့ညွှန်ကြားရေးမှူးခရင်ဂျာဘာကပြောပါတယ်။တစ်ဖက်မှာတော့အားရစရာကောင်းတဲ့တုတ်တက်မှုတရက်ကတော့ကဘာပေါ်မှာလွတ်တော်ဥက္ကဋ္ဌရာထူးတွေမှာဆက်ရှိရာခိုင်နှုန်းနီးပါးဟာအမျိုးသမီးတွေဖြစ်ကြတာတွေ့ရပြီး2015ခုနှစ်မှာလွတ်တော်ဥက္ကဋ္ဌအမျိုးသမီးတစ်သုံးဦးထပ်ပြီးခန့်အပ်ခြင်းခံခဲ့ရတာဖြစ်ပါတယ်။ Miss Jabarga
Nepal, which is quite emblematic after the adoption of the constitution in the country, Namibia and UAE being the first country.
Nepal ma amyotami lwet daw okkata khan khe de lo Namibia ne UAE Arab sobaw mya naingan ma le khan khe ba de. UAE ka raw Arab naingan dwe de ma parama song amyotami lwet daw okkata ko khan khe de naingan ba.
Ka ba paw ma amyotami lwet daw u yi amya song ga be naingan ba le.အဖြေကတော့ရဝန္ဒါပါအဲ့ဒီမှာအမျိုးသမီးလွှတ်တော်အမအရေးအတွက်ဟာ65ရာခိုင်နှုန်းရှိတာဖြစ်ပါတယ်မြန်မာနိုင်ငံမှာရောအခြေအနေကဘယ်လိုရှိပါသလဲ2015နိုဝင်ဘာရွေးကောက်ပွဲအပြီးအမျိုးသမီးလွှတ်တော်အမတွေရဲ့အရေးအတွက်ဟာ IPU ရဲ့အစီရင်ခံစာရတော့အောက်လွှတ်တော်အမ323ဦးအနက်41ဦးကအမျိုးသမီးတွေဖြစ်ကြပြီးရာနှုန်းအားဖြင့် 12.9 ရာခိုင်နှုန်းရှိတာဖြစ်ပါတယ်ထဲလွတ်တော်မှာတော့အမတ်နေရာ168နေရာနဲ့23ဦးကအမျိုးသမီးတွေဖြစ်ကြတဲ့အတွက်ကြောင့်ရာနှုန်းအားဖြင့် 73.9 ရာခိုင်နှုန်းရှိတယ်လို့ IBU ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါအပြင်2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရရှိလိုက်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကနေအမတ်အများစုပါဝင်တဲ့ပြည်သူ့လွှတ်တော်ဒုတိယမြောက်ပထမအကြိမ်စီဝေးပွဲကိုဖေဖော်ဝါရီလ5ကခေါ်ယူခဲ့ရမှာထူးခြားချက်တရက်ကတော့ယာယီတဘာပတိအဖြစ်မော်မြိုင်ချောင်းစုံမဲဆန္ဒနယ်မြေက NLD လွှတ်တော်ကိုစရိုက်ဒေါခင်ထေးကျွေကိုယာယီတဘာပတိဖြစ်ခန့်အပ်ခြင်းပဲဖြစ်ပါတယ်။ဖေဖော်ဝါရီလတရက်နေ့ကစံတစ္ဆာကျင်းဆူမှုကိုလည်းယာယီတဘာပတိကအခုလိုတိုင်ပေးခဲ့တာပါ
။ကျွန်ုပ်ပြည်သူ့လွှတ်တော်ကိုစရိုက်အဖြစ်ရွေးချယ်ခံရပြီးဖြစ်သဖြင့်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုထိန်းသိမ်းကာကွယ်စောင့်ရှောက်ပြီးနိုင်ငံတော်၏ဥပဒေများကိုလည်းလိုက်နာပါမည်ဤတော်စုသမ္မတမြန်မာနိုင်ငံတော်နှင့်နိုင်ငံသားများအပေါ်စောင့်တည်ယူတစ္ဆာစောင့်တည်ယူတည်ပါမည်ဤတော်စုမပြုတ်ခွဲရေးတိုင်းရင်းသားစီလုံးညီညွတ်မှုမပြုတ်ခွဲရေးအချုပ်ချာအာဏာတည်ရခိုင်မြဲရေးတို့ကိုထားဝစဉ်ဥထိပ်ပန်စဉ်ဆောင်ရွက်ပါမည်ထို့ပြင်ယခုကျွန်ုပ်ထားဆောင်မည်ဖြစ်သောတာဝန်ဝတ္တရားများကိုဖြောင့်မတ်မှန်ကန်စွာဆောင်ရွက်မည်ဟုလေးနဲ့တည်ကြည်စွာပတိသစ္စာပြုပါသည
်ခုလိုတာဝန်ပြည့်ချင်းခံရတာနဲ့ပတ်သက်လို့သူ့အနေနဲ့ဂုဏ်ယူမိတဲ့အကြောင်းဒေါက်ခင်ထေးကျွေကသတင်းတောက်တွေကိုပြောခဲ့ပါတယ
်စိတ်တော့စိတ်လှုပ်ရှားတာပေါ့ဘာဖြစ်ဆိုတော့တစ်ခါမှလည်းအဲ့လိုဒီလောက်ကြည့်ကြဲခံလာတဲ့အခါနာတစ်ခုလို့တဘာပတိအဖြစ်မလုပ်ဘူးပေါ့နော်မလုပ်ဘူးတော့ခါကြတော့စိတ်လေးစိတ်လှုပ်ရှားတယ်ငုံလေးဝန်းတာတယ်ခုံလေးခုံလေးပုံနေရှင်းလင်းစစ်တော့အများကြီးပေါ့နော်ဒါပေမဲ့ကျမတို့ကအလုံးဥပအောင်လို့ဆောင်ရွက်ပြီးဖြည့်ရှင်းရမှာပဲ
လို့ကျင်းပနေတဲ့လွှတ်တော်တွေမှာတက်ရောက်နေတဲ့အမျိုးသမီးလွှတ်တော်အမတ်တွေရဲ့မျှော်မှန်းချက်တွေကတော့ဘယ်လိုရှိပါသလဲ။ဒေါခင်ဆက်လိုင်ကတော့စကိုင်းတိုင်းပလဲမြို့နယ်က NLD လွှတ်တော်အမတ်ဖြစ်ပြီး2012ကြားဖြတ်ရွေးကောက်ပွဲမှာလည်းသူကအနိုင်ရရှိခဲ့သူဖြစ်ပါတယ်။သူရဲ့လက်ရှိအတွေ့အကြုံနဲ့ပတ်သက်လို့ဒေါခင်ဆန်းလိုင်က
ကျမတို့ပထမကျင်းလွတ်တော်တက်တမှာတော့ကျမတို့၃၄နှစ်ကျော်၄နှစ်လောက်ပါလေကျမတို့ဟိုပြည်သူရဲ့အတန်တွေကိုကျမတို့လွတ်တော်တွေကနေပြောခဲ့ပြီးပါပြီအဲဒီတော့ကျမတို့ဖြစ်စေချင်တာတွေမဖြစ်ခဲ့တာတွေပေါ့နော်ကျမတို့ပြင်ဆင်နေလို့မို့ပြင်ခဲ့လို့မရခဲ့တဲ့ဥပဒေတွေပေါ့ဒါတွေကိုကျမတို့အဓိကထားပြီးလွတ်တော်တွေမှာဒီဒုတိယကျင်းလွတ်တော်တက်တမှာတော့ကျမတို့ဆောင်ရွက်သွားမှာမယ်အဓိကတော့လေဟိုတိုင်းပြည်တွေပြည်သူလူထုတွေအတွက်အကျိုးမပြုတဲ့ဥပဒေမျိုးတွေပေါ့ဒါတွေကျမတို့ပြင်ချင်တဲ့ဥပမာငြိမ်းစုစည်းဥပဒေမျိုးတွေပေါ့ကျမတို့ပြင်ချင်တဲ့
ကျသာပရိနီကကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်အစုအဖွဲ့စည်းဝေးပွဲမှာလေ NLD ပါတီကဒုတိယသမ္မတလောင်း2ဦးနဲ့2ဦးဖြစ်တဲ့ဦးထင်ကျော်ကိုအမည်တင်သွင်းရမှာလေ တော်ခင်ဆန်းလိုင်ကအဆိုပြုခဲ့တာဖြစ်ပါတယ်
။ကျွန်မအနေနဲ့ပြည်သူ့လူထုအတွက်ဒုတိယကင်မရာလောင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်အဆိုဖွဲ့အနေနဲ့ကူးထင်ကြောတင်သွင်းအပ်ပါလိမ့်ရှင်။
ဒေါ်နတ်မူခန်းကတော့ပြည်သူ့လွှတ်တော်တိုင်းရင်းသားကိုယ်စားလှယ်တူဖြစ်ပါတယ်။သူ့ရဲ့လွှတ်တော်မှာမျှော်မှန်းခြင်းနဲ့ပတ်သက်လို့
အရန်ကျင်တတ်တယ်ကိုကိုယုံကြည်မှုအပြည့်ရှိရဲ့အာဘာဖြစ်လို့လဲဆိုတော့ဟိုအိတ်ဆက်တဲ့လည်းဖြစ်တယ်ပေါ့နော်အာဘာဖြစ်လို့လဲဆိုတော့ကိုလူမျိုးကိုဒေတာအတွက်တကယ်ပဲကိုရီမန်းချက်ရီမန်းထားတဲ့အကြောင်းအရာတွေကိုတကယ်လုပ်နိုင်ပြီကိုစတင်လုပ်ဆောင်နိုင်ပြီဆိုတဲ့အတွက်ကြောင့်တကယ်ပဲကျင်တတ်တယ်ပေါ့
အန်းနဲ့ခွားမျိုးနဲ့မဲဆန္ဒနေမျိုးကိုကိုစားပြုတဲ့ရခိုင်လွှတ်တော်အမတ်ဒေါ်ထုမီကတော့အမျိုးသားလွှတ်တော်ကိုယ်စားလှယ်တူဖြစ်ပြီးပြည်သူ့ငွေစင်းကော်မတီမှလည်းအဖွဲ့ဝင်ဖြစ်ခန့်အပ်ခြင်းခံရသူဖြစ်ပါတယ်။သူရဲ့မျှော်မှန်းချက်တွေပြင်ထမ်းဆောင်ရမယ့်တာဝန်အနေနဲ့ပတ်သက်လို့
ကျွန်မပို့ပြီးတော့တာဝန်ကြီးလာတယ်လို့ခံစားရပါတယ်။ဘာဖြစ်လို့လဲဆိုတော့ပြည်သူကရွေးချယ်လိုက်တဲ့အတွက်ကြောင့်မလို့ကျွန်မပြည်သူအတွက်လုပ်ဖို့ခွန်အားတွေရှိတယ်လို့ဒီတာဝန်ကလည်းဟိုပြည်သူကိုယ်စားလှယ်ဖြစ်တဲ့အခါမှာပို့ပြီးတော့ကြီးလေတယ်။အဲကြီးလေတဲ့တာဝန်ကိုလည်းစူးစမ်းပြီးတော့ထမ်းဆောင်မယ်ပေါ့နော်။ဒီနိုင်ငံတော်ဘတ်ဂျက်တွေကိုစစ်ဆေးတာတွေရှိမယ်နောက်တစ်ခုကဒီဝန်ကြီးဌာနနဲ့သက်ဆိုင်တဲ့ဟာတွေလိုရတဲ့ဟာတွေရှိမယ်ငွေဒီနိုင်ငံတော်ဘတ်ဂျက်ထူးသဖြင့်တော့နိုင်ငံရဲ့ဝင်ငွေအဲထွက်ငွေဒီနိုင်ငံမှာနေပြီးတော့ပင်နေရာကဏ္ဍတွေမှာအဘယ်ဝန်ကြီးဌာနကဘယ်လိုသုံးရမလဲပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီပြည်သူ့ငွေစည်းရင်းကအချင်းဖြစ်တော့နေပြီးတော့ကျမတို့ဒီတနိုင်ငံလုံးနဲ့သက်ဆိုင်တဲ့အရာတွေဖြစ်ပါတယ်နောက်တစ်ခုကမြို့သားလွှတ်တော်မှာလည်းဒီကော်မတီရှိတယ်လို့ပြည်သူ့လွှတ်တော်မှာလည်းဒီကော်မတီရှိပါတယ်ရှင
်ခုလိုလွှတ်တော်ညက်တို့မှာအမျိုးသမီးလွှတ်တော်အမတ်ဒီအရေးအတွေ့တည်တည်တသာတိုးလာတာတွေးရတာအားရစရာဖြစ်တဲ့အတိုင်းဒီလကုံမှာကြီးညာဖို့ရှိတဲ့ NLD အစိုးရတည်တွင်းမှာလည်းအဆုံးဖြတ်ပေးနိုင်မယ့်ယာရုတွေမှာအရေးအချင်းပြည့်မီတဲ့အမျိုးသမီးအရေးအတွေ့ဘယ်လောက်ပါဝင်မလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးကန္တာကိုဤကုံချုပ်အပ်ပါတယ်ရှင
်ကတော့စနေနေ့နဲ့ခင်းတိုင်းတင်ဆက်နေတဲ့ဒေါ်လလတန်ရဲ့အမျိုးသမီးကဏ္ဍကိုနားဆင်ပြီးတဲ့နောက်သိပ္ပံနဲ့နီးပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကဆက်ပြီးတော့တင်ဆက်မှာပါရှင
်ဒီတစ်ပတ်တော့အနုမြူဘုံနဲ့ဟိုက်ဒရိုဂျင်ဘုံတွေရဲ့သဘောသဘာဝတွေကိုနျူကလ িয়ার သိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပြပေးမှာပါမြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးကိုအောင်မြင်မြင်ဆန်းသတ်နိုင်ပြီလို့ကြေညာလိုက်တာဟာတကမ္ဘာလုံးကိုကင်လှုပ်လိုက်တယ်လို့ဖြစ်သွားပါတယ်။ဘာကြောင့်ပါလဲ။သူ့နိုင်ငံတွင်ပြည်သူတွေငတ်မွန်နေချင်းစီးရေးကိုထိတ်တန့်တင်နေတဲ့ကမ္ဘာပေါ်ကအထူးကြံဆုံးနိုင်ငံတနိုင်ငံရဲ့လက်ထက်မှာဒီလက်နက်တွေရှိနေပြီဆိုရင်ဘာတွေဖြစ်လာနိုင်ပါသလဲ။အနုမြူဘုံးရိုးရိုးထက်ဟိုက်ဒရိုဂျင်ဘုံးကိုဘာလို့ပိုးပြီးလန့်ကြတာပါလဲ။ပထမဆုံးအနုမြူဘုံးရိုးရိုးရဲ့သဘောသဘာဝကိုကြည့်အောင်ပါ။
အမျိုးသားအနုမြူဘုံးဟာနျူကလ িয়ার ယူပဒေတာရရှင်းပြမယ်ဆိုလို့ရှိရင်ဒီရေဒီယိုတက်တီကြွအနုမြူယူရေနီယမ်235လို့ခေါ်တဲ့ဒီအနုမြူနှစ်ပိုင်းကွဲထွက်သွားပြီးတဲ့အခါမှာဖြစ်ပေါ်လာတဲ့ဆွမ်းအင်ဖြစ်ပါတယ်အဲ့တော့ယူရေနီယမ်235ဟာလျှက်ရှိအဖိုဓာတ်အမတ်ဓာတ်မဲ့တဲ့ပရမအနုမြူလို့ခေါ်တဲ့နျူထရွန်နဲ့ပေါင်းပြီးတော့ယူရေနီယမ်236ဖြစ်ဖြစ်ချင်းမှာပဲသူကမတည်ငြိမ်တဲ့အနုမြူဖြစ်သွားတယ်အဲ့ဒီအချိန်မှာသူကချက်ချင်းသူတွေပို့ပြီးငယ်တဲ့အမျိုးမျိုးတွေဖြစ်တဲ့ barium နဲ့ krypton ဆိုပြီးတော့ကွဲထွက်သွားတယ်။ကွဲထွက်သွားတဲ့အချိန်မှာပဲ electron volt တန်း180 180လောက်စွန့်အင်ထွက်လာတယ်။အလင်းရောင်ကအလွန်တရာမှအမျိုးမျိုးဓာတ်ကြွတဲ့အမျိုးမျိုးရောင်ကြီးတွေလည်းထွက်အပူလည်းတအားထွက်လာတာပေါ့
။ဒါကပထမအဆင့်ဓာတ်ပြုမှုပါ။ဒီလောက်ပြင်းထန်တဲ့စွန့်အင်တွေထွက်နေချိန်မှာဒီဓာတ်ပြုမှုကဒီနေရာမှာတင်ရက်မနေပါဘူး
။ခုနဝင်တိုက်တဲ့ layer ဆင်မဲ့တဲ့ neutron ကပထမဦးဆုံးစတိုက်လိုက်တဲ့ uranium 235ကနေပြီးတော့တိုက်တိုက်ပြီးချင်းမှာပဲသူကွဲထွက်သွားတဲ့အချိန်မှာသူက neutron နောက်3-4ခုထွက်လာတယ်ပေါ့နော်အဲထွက်လာတဲ့3-4ခုကနေပြီးနောက် uranium 235ကိုနောက်တစ်ခုစင်ကဲဝင်တိုက်အဲ့လိုစင်ကဲဖြစ်တဲ့ဟာကို chain reaction လို့ခေါ်ပါအဲ့တော့ nuclear ပေါင်းစပ်မှုကို chain reaction ဖြစ်တဲ့နှုန်းကိုတဖြည်းဖြည်းချင်းထိန်းချုပ်ထားလို့ရှိရင်ထိန်းချုပ်တဲ့ဟို nuclear ဖြစ်စဉ် control reaction ခေါ်ပြီးတော့ဒီ control reaction ကနေပြီးတော့ထွက်လာတဲ့အပူစွမ်းအင်ကတိတ်မြင့်တဲ့အတွက်ဒီအပူစွမ်းအင်ကနေပြီးတော့ရေတွေကိုစူအောင်လို့တာပိုင်တွေကိုလှည့်လိုက်လို့ရှိရင်ရက်စစ်တာထွက်လာတာ။နောက်သူတည်တနာမှလည်းငိမ့်ချန်စွာအသုံးပြုနေတဲ့ဟာတွေအများကြီးပါ။လိုက်ပြိုးရေးတို့ဒီစိတ်ပညာတို့ပေါ့နော်
။အခုလိုလူသားအချို့ပြုအနုမြူစွမ်းအင်ဟာ ထိန်းချုပ်လို့ရတယ်ဆိုရင်မမထိန်းချုပ်ပဲလွတ်ပေးလိုက်ရင်က
ထိန်းချုပ်မထားဘဲနဲ့ဒီ single single nuclear ဒီ chain reaction ကိုသူ့တဘာဝအတိုင်းတအားမြန်အောင်လုပ်လိုက်လို့ရှိရင်တော့ဒါအနုမြူပုံဖြစ်သွားတာပေါ့နော်ပောက်သွားဒါရိုးအနုမြူပုံ
ရိုးရိုးအနုမြူပုံနဲ့ hydrogen ပုံဘာကွာပါသလဲ
thermonuclear dam ဟုတ်လို့ရှိလို့ရှိရင် hydrogen ပုံရဲ့အခြေခံကတော့သူ့ရဲ့ပြောင်းပြန်ပုံအပေါ်ဆုံးဖြစ်တဲ့အနုမြူ hydrogen နဲ့အမျိုးတူတဲ့ဒါပေမဲ့သူက neutron တစ်လုံးပူပါတဲ့အတွက်ဒါမှမဟုတ်လို့ရှိရင် neutron နှစ်ခုတွဲလိုက်တဲ့အခါကျရင်တစ်လုံးတွဲလို့ရှိရင် deuterium လို့ခေါ်တယ်နှလုံးတွဲလိုက်တဲ့အခါကျလို့ရှိလို့ tritium ဖြစ်ပါတယ်အဲ့တော့အဲ့ deuterium နဲ့ deuterium ဆိုတာကျွန်တော်တို့ရေလေးလို့လည်းခေါ်ပါတယ်နော် heavy water ဒီရေလေးကိုခေါ်တဲ့ဒီ deuterium နဲ့ခုန neutron နှလုံးပါတဲ့ tritium နှစ်ခုကအပူချိန်တန်ပေါင်းမြောက်များစွာတန်100နီးပါးလောက်နဲ့ဖိအားအများများလို့ရှိရင်သူတို့နှစ်ခုပေါင်းသွားပြီးဟီလီယမ်အနုမြူကိုပြောင်းသွားပြောင်းလာတဲ့တပြိုင်တည်းမှာစွမ်းအင်တွေအဆမတန်ထွက်လာပါတယ်အဲ့တော့ဒူတေရီယမ်နဲ့ထရီတီယမ်ပေါင်းဖို့အတွက်ဒီလောက်မြင့်တဲ့အပူစွမ်းအင်ကိုရဖို့အတွက်ကခုနကပြောတဲ့အနုမြူပုံဖောက်လိုက်မှပဲရရှိတဲ့အပူစွမ်းအင်နဲ့ကြီးမားလာတဲ့ဖိအားရနိုင်တဲ့အတွက်ဒီဟိုက်ဒရိုဂျင်ဘုံရဲ့စနစ်တန်ဟာအနုမြူဘုံပါဒီအနုမြူဘုံရဲ့စွမ်းအင်ပပနာဘလောက်ရှိတယ်လဲဆိုတဲ့ဟာအဓိကပါလဲဆိုလို့ရှိရင်နျူကလ িয়ার ဖြစ်စဉ်တစ်ခုအရဆိုလို့ရှိလို့ရှိရင်တော့နျူကလ িয়ার ပွဲထွက်မှုဖြစ်စဉ် fission process ကပမာဏကစွမ်းအင်ပုံများတယ်ဒါပေမဲ့ပရမာအနုမြူတစ်ခုချင်းစီပေါ့နော်နျူကလ িয়ার စတီကနေထွက်တဲ့စွမ်းအင်တွေတွေ့ရင်တော့ hydrogen ပုံဖြစ်တဲ့နျူကလ িয়ার ပေါင်းစည်းမှု fusion process ကခုနစလောက်ပုံများတဲ့အတွက်စွမ်းအင်တိတ်များပါတယ
်အခုလို hydrogen ပုံလို့ခေါ်တဲ့သာမုန်နျူကလ িয়ার ပုံကိုသဘာဝမှာတွေ့နိုင်ပါတယ်
အော် deuterium နဲ့ tritium ပေါင်းစပ်မှုဖြစ်စဉ်ကတဘာဝမှာရှိတယ်။ဥပမာကျွန်တော်တို့နေပေါ့နော်။ဒီစက်ကြဝဠာတွေကနေပေါ်မှာဖြစ်နေတဲ့ဖြစ်စဉ်ကပါလဲဆိုလို့ရှိရင်ဒီ hydrogen လောင်းကြားတွေအမြဲအစင်မပြတ်သူတို့ပေါင်းသွားတဲ့အခါကျတော့အဲ့ဒီကနေကျွန်တော်တို့အလင်းရောင်တို့နေရရတဲ့အပူရောင်ကအဲ့ဒီကနေဖြစ်တဲ့ဖြစ်စဉ်ပါ။ဒါဆိုတော့ဒီ fusion process လို့ခေါ်တဲ့ဒီပေါင်းစပ်မှုဟာတဘာဝမှာရှိနေပြီးသားပါ။ကျယ်ဒီမှာလည်းဒီတိုင်းပဲပေါ့နော
်။ဒီဖြစ်စဉ်ကိုရောထိန်းချုပ်ဖို့လုပ်နိုင်ပါပြီလား။
ဒီဖြစ်စဉ်ကထိန်းချုပ်လို့ရတဲ့ control reaction လုပ်လို့မရနိုင်သေးဘူးအခုဒီသိပ္ပံပညာရှင်တွေတော်ကိုစူးစမ်းတုံးရှိပါသေးတယ်အကယ်၍သာအဲ့လိုထိန်းချုပ်တဲ့ fusion reaction ဖြစ်လို့ရှိရင်တော့ hydrogen အနုမြူဓာတ်ပေါင်းဖို့ဟိုရနိုင်ပါတယ် control reaction ကပါလဲဆိုလို့ရှိရင်ကျွန်တော်တို့အခု breeder reactor စေတူတင်နာတုံးတဲ့ဟို research reactor တွေအဲ့ဒီဟာတွေကဒါ control reactor အဲ့ဒါကြတော့အနုမြူပောက်ကွဲမှုပေါ့နော် fission ကနေဖြစ်တာfusion process ကတော့ control မရလေကျွန်တော်ထင်နေပြနောက်20လောက်ဆိုရမယ်အဲ့ကြလို့ချင်းတော့ energy abundant ပဲ
သုံးမကုံအောင်များပြလာတဲ့စွမ်းအင်တွေမရခင်မှာဒီလိုစွမ်းအားကြီးတဲ့ပစ္စည်းကိုလက်နဲ့တစ်ဖွဲသုံးကျင်သူတွေလက်ထဲရောက်မသွားဘူးအရေးကြီးပါတယ်အခုမြောက်ကိုရီးယားမှာဖောက်ခွဲခဲ့တဲ့ဘုံကိုအမျိုးအစားသေးသေးချာချာခွဲခြားမသိပေမဲ့အားပြင်းတာကတော့တေးကြတယ်လို့ဆိုပါတယ
်မြောက်ကိုရီးယားမှာဖောက်တဲ့ဘုံဟာရိုးရိုးအနုမြူဘုံတော့မဟုတ်ဘူးဆိုတာသိတယ်။ဘာလို့ဆိုတော့စွမ်းအင်အများလုံးအကြီးလို့ဟိုက်ဒရိုဂျင်ဘုံလို့လည်းမပြောနိုင်ဘူးလို့လေ့လာသူတွေကပြောတယ်။အဲ့တော့ထင်ကြီးပေးတာကဘာလဲဆိုလို့ချင်းအနုမြူပေါင်းစပ်မှုဖြစ်စေတဲ့ဟိုက်ဒရိုဂျင်လောင်စာဒူတီရီယမ်နဲ့ထရီတီယမ်တွေကိုလောင်စာအဖြစ်သုံးပြီးတော့အနုမြူဘုံကိုဖောက်ခွဲလိုက်တာ။အဲ့တော့အဲ့လိုထရီတီယမ်နဲ့ဒီဒူတီရီယမ်လောင်စာကိုသုံးပြီးတော့ဒီအနုမြူဘုံဖောက်တဲ့အခါကျတော့ပောက်ကွဲမှုကအရမ်းများတဲ့အတွက်စွမ်းအင်ကလည်းအများကြီးထွက်လာတယ်အဲ့ဒါကြောင့်ဟိုဟိုက်ဒရိုဂျင်ဘုံမဟုတ်တော့လဲဟိုက်ဒရိုဂျင်ဘုံဆန်ဆန်ဘုံကိုဖောက်ဖို့အတွက်စမ်းတက်တယ်လို့နိုင်ငံတော်တော်များများထင်ကြီးပေးပါတယ
်အနုမြူစွမ်းအင်ဟာသုံးဆွဲသူရဲ့လက်ပေါ်မှုတည်ပြီးကောင်းကျိုးဆိုးကျိုးတွေကိုဖြစ်ပေါ်စေပါတယ
်အင်အားကြီးနိုင်ငံတွေဆိုလို့ရှိရင်သူကနိုင်ငံရေးအရာစီးပွားရေးအရာစီးရေးအရာချိန်ချောက်တာစိန်ခေါ်လို့ရတာစကားကန်းကန်းလို့ရတဲ့လက်နဲ့ပိုင်ဆိုင်မှုဖြစ်နေပါတယ်တခြားဘက်ကလည်းတိုင်းပြည်တပြည်ရဲ့လိုအပ်တဲ့လျှက်စစ်စွမ်းအင်တို့မြို့တွေရွာတွေမှာမီးလင်းဖို့နောက်စိတ်ယုံတွေလည်ပတ်ဖို့အတွက်ပို့ပြီးတော့စိတ်ဝင်စားဖို့ကောင်းတာစေပညာစိုက်ပျိုးရေးကန္တာအစငင်းချမ်းစွာအသုံးပြုဖို့အတွက်အနုမြူစွမ်းအင်တရားရှိဖို့ကလည်းအလွန်ကိုအရေးကြီးပါတယ
်နျူကလ িয়ার သိပ္ပံပညာရှင်ဒေါက်တာပရိသာတင်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့အနည်းပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
ထခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကို VOA မြန်မာပိုင်းရဲ့ internet website ဖြစ်တဲ့ burmese.voanews.com မှာလည်းသရရှင်ဤအချိန်မီနားဆင်နိုင်ကြပါရရှင်။အခု VOA မြန်မာပိုင်းရဲ့ပုဒ်တပ်မှုနေနေခင်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါရရှင
်။ American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
လာဝနိုင်ငံဘိုလီကမ်ဆေခိုင်တွင်းမှာရှိတဲ့ပါကစန်ဒေသမှာအမေရိကန်ပြည်ထောင်စုကတိစောက်ပေးတဲ့စာတင်ကြောင်းအစ်တစ်ခုလာဝအစိုးရထံတရားဝင်လွှဲပြောင်းပေးရပွဲအခမ်းအနားကိုဖေဖော်ဝါရီ16ရက်နေ့ကကျင်းပခဲ့ပါတယ်။အဲဒီပေးရပွဲအခမ်းအနားကိုလာဝဒီမိုကရက်တစ်သမ္မတနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဒန်နီယယ်ကလုန်းနဲ့ဘိုလီကမ်ဆေခိုင်ဒုတိယအုပ်ချုပ်ရေးမှူးဒေါက်တာဆူဗာနီဆစ်ဆာနာတို့တက်ရောက်ခဲ့ကြပါတယ်။အမေရိကန်ဒေါ်လာ 4,600 နီးပါးတန်ဖိုးရှိတဲ့အဲဒီစာတင်ကြောင်းအစ်တစ်မှာစာတင်ကန်း၅ခန်းအပြင်ပါကစန်ဒေတာပညာရေးစနစ်လက်အောက်ခံနခွာလုံးအောက်ပိုင်းဒေတာအလဲရန်ကျောင်းမှာဆရာဆရာမများနားနေကန်တစ်ခုလည်းပါဝင်ပါတယ်။ဒါ့အပြင်တဖြည်းဖြည်းများပြားလာနေတဲ့ကျောင်းသားဥရီနဲ့လက်လျောညီထွေမှုရှိစေအောင်လျှက်စစ်မီနဲ့ရေပိုက်စနစ်တွေပါတပ်ဆင်ပေးထားတာဖြစ်ပါတယ်။ကျောင်းဖွင့်ပွဲအခမ်းအနားမှာတာမကြီးကလုန်းကမိန့်ခွန်းပြောကြရမှာတော့ဒီကျောင်းအသစ်ကနေပါကစန်ဒေတာအတွင်းကကလေးငယ်တွေရဲ့ပညာရေးစနစ်တိုးတက်ကောင်းမွန်လာအောင်လှုပ်ဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းနိုင်ငံအကြားလက်ရှိဆောင်ရွက်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအစီအစဉ်တွေကြောင့်အမေရိကန်ပြည်ထောင်စုနဲ့လာအိုဒီမိုကရက်တစ်သမ္မတနိုင်ငံတို့အကြားကပူးပေါင်းဆောင်ရွက်မှုတွေပိုမိုနှက်ရှိုင်းလာစေလိမ့်မယ်လို့မျှော်လင့်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ဒီစာတင်ကြောင်းအသစ်ကိုနိုင်ငံအကြားပူးပေါင်းဆောင်ရွက်မှုရဲ့သင်္ကေတအဖြစ်နဲ့အမေရိကန်ပြည်သူတွေကိုစားသာမကြီးကလုန်းကပိုလီကမ်ဆေခိုင်အတွင်းကလာအိုပြည်သူတွေလက်ထဲအနံလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာစာတင်ကြောင်းစေကံစိုက်ပျိုးရေးကဏ္ဍတွေအတွက်ရေသွင်းရေထုတ်စနစ်နဲ့တန်ရှင်းတောက်သုံးရေရရှိရေးအပါအဝင်လာအိုနိုင်ငံအတွင်းလိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုလွန်ခဲ့တဲ့18နှစ်ကျော်ကာလကတည်းကအကူအညီပေးနေခဲ့တာဖြစ်ပါတယ်။ပိုလီကမ်ဆေခိုင်ကိုရောက်မလာခင်တာမာချီကလုန်းဟာမဟာဆေခိုင်အတွင်းကကွန်မွန်နေဒေတာကိုသွားပြီးအမေရိကန်ပြည်ထောင်စုရဲ့ထောက်ပံ့ငွေနဲ့တိစောက်ထားတဲ့ဒေါ်လာ 634,000 နီးပါးတန်စာတင်ကြောင်းတစ်ခုကိုလည်းလွှဲပြောင်းပေးအပ်ခဲ့ပါတယ်။ဒီစာတင်ကြောင်းအသစ်နှစ်ခုဟာလွန်ခဲ့တဲ့နှစ်အတွင်းအမေရိကန်ပြည်ထောင်စုကထောက်ပံ့ပေးခဲ့တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကဒသိဒေတာဖြစ်ပါတယ်။လာအိုလူငယ်တွေကောင်းမွန်တဲ့အနာဂတ်တစ်ခုတိစောက်နိုင်ရေးမှာလိုအပ်တဲ့ပညာရေးစနစ်ရရှိနိုင်အောင်အမေရိကန်ပြည်ထောင်စုဟာလာအိုနိုင်ငံနဲ့လက်တွဲဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါစေရှင်။အခုတော့သတင်းအချင်းချုပ်ကိုမန္နန္ဒာချန်ကပြောပြမှာပ
ါ။လက်တလုံးရင်ဆိုင်နေရတဲ့ဒုက္ခသည်ပြည်ထနာကို EU ဥရောပသမဂ္ဂရဲ့ကင်တွယ်ဆောင်ရွက်ပုံတွေကြောင့်မက်ဆီဒိုနီးယားနိုင်ငံကပေးဆက်နေရပြီးဒုက္ခသည်တွေအလုံးအင်းနဲ့ဝင်ရောက်လာတဲ့အတွက်အခုဆိုရင်ဒေါ်လာ28တန်းအထိကုန်ကျခဲ့ရတယ်လို့မက်ဆီဒိုနီးယားသမ္မတကပြောဆိုလိုက်ပါတယ်။တောက်ကြနေထုတ်ဂျာမန်သတင်းစာတစ်စောင်ဖြစ်တဲ့ Bild နဲ့မေးမြန်းခန်းတစ်ခုမှာမက်ဆီဒိုနီးယားသမ္မတ George Ivanov ကတိုင်းပြည်မှာအမျိုးသားရေးပြဿနာတရက်အဖြစ်ကြေညာခဲ့ပြီးတဲ့နောက်ပိုင်းကြုံတွေ့နေရတဲ့ဒီအခြေအနေပေါ်မက်ဆီဒိုနီးယားနိုင်ငံကစိတ်ပျက်နေပြီလို့ပြောဆိုခဲ့ပါတယ်။IS အစိုးရစစ်သွေးကြွအဖွဲ့ဟာလီဗျားနိုင်ငံမှာပုံမအားကောင်းလာနေတယ်ဆိုတာကိုအချက်လက်တော်တော်များများကပြသနေပါတယ်။ American ထောက်လှမ်းရေး agency တွေကတော့လီဗျားမှာ IS တိုက်ခိုက်ရေးသမားအရေးအတွက်ဟာနှစ်ဆတိုးလာပြီး 6,500 လောက်အထိရှိလာတယ်လို့ကန်ယိုရမ်းမြို့ဖြစ်တဲ့စာတီးမှာအမကန်ခြေကုပ်ယူထားတယ်လို့ပြောပါတယ်။လီဗျားနိုင်ငံရေးသမားတွေညှဉ်းညွတ်တဲ့အစိုးရတရက်မဖွဲ့နိုင်သေးတဲ့အတွက်ဒေသခံပြည်သူစစ်တွေကိုအားကောင်းလုပ်ပြီးတော့စစ်သွေးကြွတွေကိုဟန်တားဖို့ကအကောင်းဆုံးမျှော်လင့်ချက်ဖြစ်လိမ့်မယ်လို့လည်းစမ်းစစ်လေ့လာသူတွေကပြောဆိုခဲ့ပါတယ်။မကြသေးခင်ကပက်ထိန်တက်ဒုံးကြီးပြစ်လို့ဆန့်တက်မှုကိုစောင့်ကြည့်ပြီးတဲ့နောက်မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကသူ့နိုင်ငံရဲ့နျူကလ িয়ার တိုက်ခိုက်နိုင်စွမ်းကိုတိုးတက်အောင်လုပ်ရမယ်လို့အမိန့်ပေးလိုက်တဲ့အကြောင်းနိုင်ငံပိုင်သတင်းမှာဖော်ပြထားပါတယ်
။မန္နနာချန်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့မက်ခွာညိုပါ။အင်ဂျင်နီယာကတော့ဒန်ခရစ်တန်ဖြစ်ပါရရှင်။ VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါရရှင်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။တော်ရရှင်အားလုံးရွှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.